Welcome to the Voice of America in Burmese.
Mingla minak ma shin. American Tiran su myo daw Washington DC ga nei 2019 khu ne January la 23 ya tanin la ni minak pe VOA season 2 sa tin ni ba bi. Line meter 3240 ne 49 ro ga nei dai yai phan yu na sin nai ja ba le shin.ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ NAFTA ကုန်သွယ်ရေးသဘောတူညီချက်ကိုပြန်ဆွေးနွေးဖို့အတွက်မက္ဆီကိုသမ္မတနဲ့သမ္မတဒေါ်နယ်ထရန့်တို့မကြာခင်တွေ့ဆုံပါမယ်အစ္စရေးဝန်ကြီးချုပ်နက်တန်ယာဟူးနဲ့သမ္မတထရန့်တို့အခုသတင်းပတ်အတွင်းတွေ့ဆုံဖို့စီစဉ်ထားပါတယ်တရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသား152ဦးကိုဖမ်းဆီးမိလိုက်ကြောင်းဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဦးဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
အခုမနက်ပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ပထမအဆုံးမနေ့ကအမျိုးသားဆက်ရုံမှကျင်းပခဲ့တဲ့နိုဘယ်မြန်မာစာပေပွဲတော်ဖွင့်ပွဲအခမ်းအနားကိုနိုင်ငံတော်သမ္မတကြီးဦးထင်ကျော်တက်ရောက်ဖွင့်လှစ်ခဲ့ပါတယ်
။ဒီနေရာမှာစေကောင်းရှိမှစာအုပ်ထွက်တယ်။စေနာကောင်းရှိမှစာကောင်းထွက်တယ်ဆိုတဲ့စကားအတိုင်းစာရေးဆရာတို့ရဲ့စေနာ
သမ္မတဦးထင်ကျော်ရဲ့ပြောကြားချက်နဲ့အတူစာပေပွဲတော်စာပေလောကအကြောင်းတွေကိုလည်းနှာစင်ကြရမှာပါရှင်။တခါမြမပညာရေးတွတ်တက်ပြောင်းလဲဖို့ကြိုးစားနေတဲ့တပြေးပညာရေးဖောင်ဒေးရှင်းတာဝန်ရှိသူတဦးနဲ့ VOA တီးသန့်တွေ့ဆုံမေးမြန်းထားတာကိုလည်းနှာစင်ကြရမှာပါရှင်။ဒီလိုစီစဉ်တွေမတိုင်ခင်မှာတော့အခုရင်ဆုံး2019ခုနှစ် January 23ရက်တနင်္လာနေ့မနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကကြီးညာပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးနဲ့ NAFTA မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်ကိစ္စရပ်တွေကိုပြန်လည်ဆွေးနွေးဖို့အတွက်မက္ဆီကိုသမ္မတအန်ဂရီကီနီယက်တိုပညာနဲ့ရှစ်သတင်းပတ်အတွင်းတွေ့မယ်လို့အမေရိကန်သမ္မတအင်ဗျူရောကသတင်းထုတ်ပြန်ပါတယ်။သမ္မတထရမ့်ကမက္ဆီကိုနိုင်ငံကိုချီးကျူးပြောကြားလိုက်ပြီးဆွေးနွေးပွဲကနေမက္ဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့အပြင်အားလုံးအတွက်ရလကောင်းနေထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းထရမ့်ကပြောပါတယ်။ခေါင်းဆောင်တို့ဟာဇန်နဝါရီလ31ရက်နေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒါ့အပြင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့လည်းတွေ့ဆုံဖို့သမ္မတထရမ့်ကစီစဉ်ထားပါတယ်။ရွေးကောက်ပွဲမဲ့ဆွေးစည်းရုံးတဲ့ကာလတွေအတွင်း NAFTA သဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းသွားမယ်လို့သမ္မတထရမ့်ကပြောဆိုထားတာဖြစ်ပါတယ်။မက္ကဆီကိုနဲ့အမေရိကန်နှစ်နိုင်ငံအကြားတတိုင်းတိစောက်ပြီးအဲ့ဒီအတွက်ကုန်ကြစရိတ်တွေကိုမက္ကဆီကိုနိုင်ငံကပေးရမယ်ဆိုတဲ့သူ့ရဲ့ပြောဆိုမှုဟာလည်းရွက်ကောက်ပွဲကာလအတွင်းအထင်ကရပြောဆိုမှုတစ်ခုဖြစ်ခဲ့ပါတယ်။ထရမ့်တိစောက်မဲ့တတိုင်းအတွက်ကုန်ကြစရိတ်တွေကိုမက္ကဆီကိုကပေးရမယ်ဆိုတဲ့ပြောဆိုမှုကိုမက္ကဆီကိုသမ္မတနီယက်တိုကပယ်ချလိုက်ပြီးအဲ့ဒီလိုပြောဆိုမှုဟာအတိတ်ပဲမရှိကြောင်းပြောပါတယ
်။ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာအခုသတင်းပတ်အတွက်သူအစိုးရအစည်းအဝေးကိုဂျေရုဆလင်မြို့မှာတင်းငွေတွေကဖွင့်လှစ်လိုက်ပြီးတော့အစ္စရေးနိုင်ငံအတွက်အရေးပါတဲ့အမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်တမရတ်ဒေါ်နယ်ထရမ့်နဲ့ထိတွေ့ဆက်ဆံမှုကိုစတင်ပြုလုပ်ခဲ့ပါတယ်။နေတန်ယာဟုနဲ့ထရမ့်တို့ဟာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးတော့ပြောဆိုခဲ့ရတာဟာအလွန်အဆင်ပြေချောမှုတဲ့အကြောင်းမစ္စတာထရမ့်ကပြောပါတယ်။တယ်လီဖုန်းမြို့မှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းရွှေ့ပွဲရှိတယ်ဆိုတဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့သူကဘာမှပြောခြင်းမရှိပါဘူး။မစ္စတာထရမ့်ကတွေ့ဆုံဆွေးနွေးဖို့အတွက်ရှိလာကြရင်ဝါရှင်တန် DC ကိုလာရောက်ဖို့အတွက်သူ့ကိုဖိတ်ကြားလိုက်တဲ့အကြောင်းမစ္စတာနေတန်ယာဟုကနောက်ပိုင်းမှာထုတ်ဖော်ပြောဆိုပါရတယ်။ဒါဟာဆွေးနွေးစကားပြောဆိုမှုရဲ့ကနဦးစပိုင်းဖြစ်တယ်လို့တယ်လီဖုန်းဆက်သွယ်မှုမပြုခင်အင်ဗျူရောကပြောဆိုပါရတယ်။ဒီလိုလုပ်တာဟာသူ့အနေနဲ့လိုလားမှုရှိတာကိုပြသတာဖြစ်တယ်လို့မစ္စတာထရမ့်ကပြောပါရတယ်။Mr. Donald Trump ကိုသူ့ရဲ့တမနာတက်တန်းတာဝန်စတင်ထမ်းဆောင်ခဲ့တဲ့အပေါ် Mr. Netanyahu ကတင်းငွေနေနေမှာချီးကျူးစကားပြောဆိုလိုက်တယ်လို့ American ပြည်တော်စုနဲ့ Israel နိုင်ငံတို့ရဲ့ကြားမှာလေးလေးနက်နက်မိတ်ဖက်ဆက်ဆံရေးအပေါ်မှာသူ့အနေနဲ့ကြေနက်တန်ဖိုးထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်
သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်ဖို့အမည်စင်းတင်သွင်းခံထားရသူရေနံကုမ္ပဏီအကြီးအကဲဟောင်း Rex Tillerson ကိုလွှတ်တော်ကအတည်ပြုပေးရေးအတွက်သူတို့အနေနဲ့ထောက်ခံသွားမယ်လို့ဩဇာရှိတဲ့ Republican အထက်လွှတ်တော်အမတ်နှစ်ဦးကပြောကြားလိုက်ပါတယ်။အဲဒီလိုပြောဆိုလိုက်တဲ့အတွက်အခုသတင်းပတ်အတွင်းဝင်ကြီးအစ်စ်တွေအတီးပြူရေးမဲခွဲဆုံးဖြတ်တဲ့အခါတယ်လာဆန်အနေနဲ့အတီးပြူခံရဖို့အလားအလာပုံများသွားပြီဖြစ်ပါတယ်အတိတ်ကတယ်လာဆန်အနေနဲ့ရုရှားအစိုးရအပါအဝင်သမ္မတဗလာဒီမီပူတင်နဲ့ပါလက်တွဲလုပ်အလုပ်လုပ်ခဲ့တဲ့တမိုင်းကြောင်းတွေရှိခဲ့ပေမဲ့လည်းသူ့အနေနဲ့အမေရိကန်ရဲ့အကျိုးစီးပွားကိုထိရောက်စွာလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့ယုံကြည်ကြောင်းအာရီဇိုနာပြည်နယ်အထက်လွှတ်တော်အမဂျွန်မက်ကိန်းနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်အထက်လွှတ်တော်အမလင်ဇီဂရေဟမ်တို့ကတင်းငွေတွေနဲ့မှထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ် Exxon Mobil ရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Tillerson ဟာ ရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့တာကြောင့်မက်ကိန်းအနေနဲ့သူ့ကိုထောက်ခံမှုပေးဖို့အခက်အခဲတွေ့နေကြတာပါ။ဒေါ်နယ်ထရမ့်သမ္မတအဖြစ်တောက်ကြနေကကြမ်းတက်စာချိန်ဆိုပြီးနိုင်အင်းငယ်ငယ်အကြာမှာပဲကာကွယ်ဝင်ကြီးနဲ့အမိမြေလုံခြုံရေးဝင်ကြီးတွေအဖြစ်အမည်စရင်းတင်သွင်းထားသူတွေကိုလွတ်တော်ကတခဲနဲ့အတီးပြုတ်ပေးလိုက်ကြပါတယ်။တခြားအမည်စရင်းတင်သွင်းခံထားရသူတွေကိုအတီးပြုတ်ရေးအတွက်ကတော့အငင်းပွားနေကြဆဲဖြစ်ပါတယ
်။ Syria အတိုက်ခံနဲ့ Syria ဆူရရဲ့ကိုယ်စားလှယ်တွေဟာတနှစ်တာအတွင်းပထမအဦးဆုံးကြိမ်ဖြစ်နေမျက်နှာချင်းဆိုင်တွေ့ဆုံပြီးတော့ငြိမ်းချမ်းရေးဆွေးနွေးစကားပြောဆိုဖို့အတွက်စီစဉ်ထားတဲ့ရက်မတိုင်ခင်တရက်လိုတနင်္ဂနွေနေ့မှာကာဇက်စတန်နိုင်ငံရဲ့မြို့တော်အန်စတနာကိုရောက်ရှိနေကြပြီဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုကမကထပြုလုပ်စီစဉ်သူတွေဖြစ်ကြတဲ့ရုရှား၊အီရန်နဲ့တူရကီနိုင်ငံတွေကကိုယ်စားလှယ်တွေကလည်းတုံးဝင်ဆိုင်စီဝေးတရက်ကိုတနင်္ဂနွေနေ့နှောင်းပိုင်းမှာကျင်းပနေတယ်လို့ရုရှားမီဒီယာသတင်းမှဖော်ပြပါတယ်။ရုရှားနဲ့အီရန်နိုင်ငံတွေဟာသမ္မတဘာရှားအယ်အဆာရဲ့အစိုးရတပ်တွေကြောတော်နောက်ခံပေးထားသူတွေဖြစ်ပြီးတော့တူရကီနဲ့အမေရိကန်ပြည်ထောင်စုကတော့ဘာရှားအယ်အဆာကိုဖေရှားပစ်ချင်တဲ့တပုံတွေကိုထောက်ခံကြသူတွေဖြစ်ပါတယ်။တနင်္လာနေ့မှာကျင်းပမဲ့ညှိနှိုင်းဆွေးနွေးပွဲကတော့ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းရုရှား၊အီရန်နဲ့တူရကီတို့ကြားဝင်ဆောင်ရွက်ပြီးခဲ့တဲ့တနင်္ဂနွေလုံးအပြစ်ခတ်ရစရေးပုံမှုခိုင်မာစေရေးအတွက်အယုံဆိုင်ပြီးတော့ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။အမေရိကန်ကောင်းဆောင်တဲ့ညွန်ပေါင်းမဟာမိတ်တွေအပါအဝင်ပဲအားလုံးကဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့ IS အစွန်းရောက်အဖွဲ့နဲ့ Al-Qaeda အဖွဲ့တွေနဲ့ဆက်နွယ်ပတ်သက်နေသူတွေကိုအကြမ်းဖက်အဖွဲ့စည်းတွေအဖြစ်သတ်မှတ်ထားပြီးတော့သူတို့ကိုညဉ့်ညံရေးဆွေးနွေးပွဲကိုဖိတ်ကြားခြင်းမပြုတယ်လို့သူတို့ဟာအပြစ်ခတ်ရစရေးမှာအကျုံးမဝင်ဘူးလို့သတ်မှတ်ထားပါတယ်ခင်ဗျာ
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
အမေရိကန်တန်ကတဲ့နေ့ကိုဆက်လက်ကြီးညာပေးနေပါရခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား150ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါတယ်အဲ့ဒီလူတွေကိုဂါဇီပူခရိုင်တွန်ကီဒေတာ HTM အရမှာဖမ်းဆီးမိလိုက်တာလို့ဆိုပါတယ်အဲ့ဒီမြန်မာနိုင်ငံသားတွေရောက်နေတဲ့အကြောင်းဒေသခံတွေနဲ့နိုင်ငံသားတွေကသတင်းပေးခဲ့တဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ခြင်းဖြစ်တယ်လို့လည်းရဲတပ်ဖွဲ့ပြောတာကိုကိုကာဘီ The Dhaka Tribune သတင်းမှာဖော်ပြထားပါတယ်။သူတို့အားလုံးထာမှာခိုင်လုံတဲ့တပ်တွေအထောက်ထားပါလာတာမတွေ့ရဘူးလို့ဆိုပါတယ်။သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုတရားမဝင်ဝင်ခဲ့ခြင်းဖြစ်ကြောင်းသူတို့အထက်က126ယောက်ဟာကောက်ဆစ်ပဇားကတဆင့်ခိုးဝင်လာခြင်းဖြစ်ကြောင်းအဲ့ဒီလူတွေကထွက်ဆိုခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခိုးဝင်လာသူတွေက73ယောက်ကတော့ထွက်ပြေးလွမြောက်သွားတယ်လို့ဆိုပါတယ်သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်ကတဆင့်နိုင်ငံသားတစ်ခုခုကိုထွက်ပြေးဖို့ဆိုတဲ့အစီအစဉ်နဲ့အဲ့ဒီလိုခိုးဝင်လာခြင်းဖြစ်တယ်လို့ထွက်ဆိုခဲ့ကြောင်းလဲရဲမှူးကြီးဟာရုန်အာရာရှစ်ကပြောဆိုတယ်လို့ဆိုပါတယ်ဖမ်းဆီးမိသူတွေကိုစစ်ဆေးမေးမြန်းပြတဲ့နောက်မှာဒါကာမြို့မှာရှိတဲ့မြန်မာတန်ရုံးကိုပို့လိုက်တယ်လို့ဆိုပါတယ်
အိန္ဒိယနိုင်ငံမှာစစ်သွေးကြွတွေကအာတန်တနက်ကင်တပ်ဖွဲ့ရဲ့ကားတစ်စီးကိုတနင်္ဂနွေနေ့မှာခြုံကိုတက်ခိုက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတော့3ဦးဒဏ်ရာရရှိခဲ့ပါတယ်ဖြစ်စဉ်အတွင်းတက်ခိုက်သူအစွန်းရောက်2ဦးလည်းသေဆုံးသွားပါတယ်အာတန်ပြည်နယ်တင်ဆူကီယာခရိုင်မှာပြည်တော်စုနေကျင်းပဖို့စီစဉ်နေခြင်းရဲ့အနေငယ်အတွင်းမှာအခုလိုတက်ခိုက်မှုဖြစ်ပွားခဲ့တာပါအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုအသက်သွင်းခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကိုပြည်တော်စုနေအဖြစ်သတ်မှတ်ထားတာပါချုံကိုတိုက်ခိုက်မှုဖြစ်ပွားတဲ့နေရာကိုအိန္ဒိယကြီးတပ်ရဲ့ရဟတ်ယာဉ်တွေဆင်းသက်ခဲ့ပြီးတော့အိန္ဒိယမြန်မာနှစ်နိုင်ငံကြားနယ်စပ်ကိုပိတ်ထားလိုက်ပါတယ်။ကာကွယ်ရေးဌာနရဲ့ပြောခွင့်ရသူတဦးရဲ့ပြောဆိုချက်အရစစ်သွေးကြွတွေဟာအာတန်တနက်ကင်တပ်ဖွဲ့ရဲ့မော်တော်ယာဉ်အတွင်းကိုလက်ပစ်ပုံးနဲ့တော်တော်များများပစ်သွင်းခဲ့ကြပြီးလူညုံရေးတပ်ဖွဲ့ဝင်2ယောက်ဟာနေရာမှာတင်ပွဲချင်းပြီးတေဆုံသွားခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးမကြာခင်မှာပဲအိန္ဒိယမြန်မာနယ်စပ်တချို့ကိုပိတ်ဆို့ထားလိုက်ပြီးတော့ရဟတ်ယာဉ်တွေကအနီးတစ်ပိုင်းမှာရှိတဲ့ထူထပ်တဲ့တောအုပ်အတွင်းမှာပိုးအောင်နေတဲ့စစ်သွေးကြွတွေကိုရှာဖွေနေပြီးတော့ဝန်ဝင်ပိတ်ဆို့စစ်ဆင်နေတယ်လို့ပြောခွင့်ရသူကပြောပါတယ်။ဒေသအတွင်း၃ရက်ကြာကျင်းပပြီးတော့တနင်္ဂနွေနေ့မှာပြီးဆုံးသွားတဲ့ပတ်ဆိုပတ်ပြောပွဲရှင်ဝဲကနေပြန်လာကြတဲ့ခီးသွွားတွေဟာအဝေးပြေးလမ်းမပေါ်မှာဆက်မသွားနိုင်ပဲနဲ့ဖြစ်နေကြတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့တောင်ပိုင်းအန္တရာပရဒေ့ရှ်ပြည်နယ်မှာစနေနေ့ကယထာမောက်သွားတာကြောင့်အနည်းဆုံးလူ35ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ခီးတဲ့အများစုအိပ်ပျော်နေတဲ့အချိန်ည7နာရီလောက်မှာယထာတွဲ8တွဲလမ်းချော်ပြီးတိမ်းမောက်ခဲ့တာဖြစ်တယ်လို့မြေထဌာနအတာဝန်ရှိသူတွေကပြောပါတယ်။ ယထာတွဲပြက်ထဲမှာပြင်မိနေတဲ့ခီးတဲ့တွေကိုတ냐လုံးကဲထုတ်နေရပြီးကဲထုတ်ပြီးသားသူတွေကိုတော့အနီးနားကဆေးရုံတွေကိုပို့ဆောင်ထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒဏ်ရထားသူတွေကိုမလမကမှရှိတဲ့ဘူဘနေရှဝါမြို့ကိုပို့ထားတယ်လို့ဆိုပါတယ်။ဒဏ်ရထားတဲ့ခီးတဲ့တွေအားလုံးတက်နိုင်သမျှအကောင်းဆုံးကုသမှုရဖို့ကလက်တလောဦးစားပေးလုပ်ငန်းအဖြစ်ဆောင်ရွက်နေတယ်လို့လည်းယထာပို့ဆောင်ရေးဌာနပြောခွင့်ရကပြောပါတယ်။ဒီဖြစ်ရဟာစေမချမ်းမြစ်စရာကောင်းချောင်းမြေထားဝန်ကြီးဌာနအနေနဲ့အခုအညီတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအများဆုံးလှုပ်ဆောင်နိုင်ဖို့အတွက်စ조사ဆောင်ရွက်နေကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter လူမှုကွန်ရက်ကတစဉ်ရေးသားထုတ်ပြန်ခဲ့ပါတယ်။ယထာတွဲတွေတိတ်မောက်ခဲ့ရတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေစေလို့ဆိုပါတယ်။
ဆိုးရွားပြင်းထန်တဲ့ရာသီဥတုကြောင့်အမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းမှာလူ15ဦးထက်မနည်းတေဆုံးသွားခဲ့ရပြီးတော့လူတွေရဲ့အသက်အန္တရာယ်ဖြစ်စေနိုင်လောက်တဲ့အထိနောက်ထပ်မုန်တိုင်းတွေတိုက်ခတ်လာနိုင်ပွဲရှိတဲ့အခြေအနေရှိကြောင်းမိုးလေဝသခန့်မှန်းသူတွေကသတိပေးထားပါတယ်။ဂျော်ဂျီယာပြည်နယ်တောင်ပိုင်းဖလော်ရီဒါမြောက်ပိုင်းနဲ့အလာဘားမားပြည်နယ်အရှေ့တောင်ပိုင်းတွေမှာအင်အားကြီးမားတဲ့လေဆင်နှာမောင်းတွေထိခိုက်ပျက်စီးမှုရှိတဲ့လေပြင်းတွေမိုးသီးကြွေမှုတွေနဲ့ကြုံတွေ့ရပွဲရှိနေတယ်လို့အမျိုးသားမိုးလေဝသဌာနကတနင်္ဂနွေနေ့မှာသတိပေးလိုက်တာပါ။ကီလိုမီတာနဲ့ချီပြီးတော့ရှည်လျားတဲ့လေဆင်နှာမောင်းတိုက်ခတ်မှုတွေဖြစ်ပေါ်နိုင်ပြီးတော့ဒါကတိတ်ပြီးတော့အန္တရာယ်ကြီးမားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဒရင်းဘက်ကုံပိုင်းဂျော်ဂျီယာပြည်နယ်အတွင်းမှာတိုက်ခတ်ခဲ့တဲ့လေပြင်းမုန်တိုင်းလေဆင်နှာမောင်းတွေကြောင့်လူပေါင်း11ဦးသေဆုံးပြီးတော့20ဒဏ်ရာရရှိခဲ့ပါတယ်။နောက်တခြားလူ4ယောက်ကတော့စနေနေ့မစ္စဆပ်ပီမှာလေဆင်နှာမောင်းတိုက်ခတ်စဉ်မှာသေဆုံးသွားခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ဖက် VOA ရဲ့ထိတ်တန်းရမြန်မာနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဥစားမှုဝီတို့ကြီးညာပေးသွားတာပါရှင်။မနေ့ကစတင်ဖွင့်လှစ်တဲ့မြန်မာစာပေပွဲတော်အကြောင်းနဲ့စပါမယ်ရှင်။ NLD အစိုးရလက်ထက်မှာစာပေလွတ်လပ်ခွင့်ရှိလာပြီဖြစ်တဲ့အတွက်ဒါကိုအခြေခံပြီးနိုင်ငံရဲ့တွတ်တက်ဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းရေးအတွက်ဝိုင်းဝန်းတည်ဆောက်ကြဖို့သမ္မတဦးတင်ကျော်ကတိုက်တွန်းလိုက်ပါရယ်။မနေ့တနင်္လာနေ့ကရန်ကုန်မြို့မှာကျင်းပတဲ့ Nobel မြန်မာစာပေပွဲတော်ဖွင့်ပွဲအခမ်းအနားမင်ခွန်းမှာသမ္မတဦးတင်ကျော်ကမြန်မာနိုင်ငံမှာရတစာပေကောင်းတွေပေါ်ထွက်လာရေးအတွက်လွတ်လပ်စွာယုံကြည်ခွင့်စိတ်ကူးဖော်ထုတ်ခွင့်တွေရှိဖို့အရေးကြီးတဲ့အကြောင်းကိုလည်းပြောကြားခဲ့တာပါ။မတ်ရင်ချင်းနိုင်ငံပြောပြပါမယ်ရှင်
။တတိယအကြိမ်မြောက်နိုဘယ်မြန်မာစာပေပွဲတော်ကိုရတစာပေကောင်းစဉ်နဲ့ကျင်းပခဲ့တာဖြစ်ပါတယ်။ရတစာပေကောင်းတွေကိုဖဲ့ရတဲ့အခါမှာပဝင်းကျင်ကိုတတိပြုမိလာပြီးကိုနှုတ်နှလုံးသုံးပါးကိုဆင်ကျင်တက်လာသလိုအများအကျိုးစီးပွားအတွက်လည်းကြည်တက်မြင်တက်လာပြီးဂရုဏာဖြစ်တက်လာတယ်လို့သမရဦးထင်ကျော်ကစာပေပွဲတော်ဖွင့်ပွဲအခမ်းအနားမိကွန်းမှပြောသွားပါတယ်။သူ့အနေနဲ့စာပေလွတ်လပ်ခွင့်အရေးကြီးကြောင်းယုံကြည်ထားတယ်လို့သူတို့အစိုးရလက်ထက်မှာစာပေလွတ်လပ်ခွင့်ရှိလာနေပြီးဒါကိုတိုင်းပြည်တိုးတက်ရေးအတွက်အသုံးချဖို့သမရကအခုလိုပြောဆိုခဲ့ပါတယ်
။ဒီနေရာမှာစိတ်ကောင်းရှိမှစာအုပ်ထွက်တယ်။စေနာကောင်းရှိမှစာကောင်းထွက်တယ်ဆိုတဲ့စကားအတိုင်းစာရေးဆရာတို့ရဲ့စေနာအလိုအရေးကြီးပါပဲ။ဒါပြင်စေကူညာနဲ့ဗန်ဒီနိုင်သွားလာတယ်အလိုအရေးကြီးပါတယ်။အဲ့ဒီစိတ်ကူးညံတဲ့ဗန်ဒီနိုင်သွားတာဇာပေလွတ်လပ်ခွင့်ဆိုတဲ့အခြေခံအကျဆုံးဖြစ်တဲ့ဘယ်သူလူတယောက်ဘုမှမထိခိုက်တဲ့လူတကူချင်းစီရဲ့လွတ်လပ်စွာယုံလွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာစိတ်ကူးခွင့်လွတ်လပ်စွာပေါ်ထုတ်ခွင့်လို့ရှိဖို့ဟာအရေးပါဆုံးဖြစ်တယ်လို့လည်းကျွန်တော်တို့အမြဲယုံကြည်ခဲ့ပါတယ်
ဆိုင်ဆရာရီအနေနဲ့သူတို့ခန်းစားချက်ကိုလွတ်လွတ်လပ်လပ်ဖန်တီးခွင့်ရတဲ့အခါမှာရတပိုင်းအရာလဲပိုးပြီးပေါ်လွင်လာတယ်လို့ကိုရိုင်းရတစာပေရေးသားနေတဲ့ဆိုင်ဆရာမမင်းကြီးကပြောပါတယ်
ကျွန်မစာအုပ်အစ်တနှုတ်ထွက်ခဲ့တယ်ပေါ့နော်ဒီအစိုးရပြောင်းပြီးတော့မှဒီစာအုပ်နှုတ်ထွက်ခဲ့တာမှာတော့ကျွန်မလွတ်လွတ်လပ်လပ်ရေးခွင့်ရခဲ့ပါတယ်ကျွန်မရဲ့ပထမဆုံးပြန်ထွက်တဲ့လုံချင်းဆိုရင်ဒီမြန်မာနိုင်ငံမှာပထမဆုံးပြန်ထွက်တဲ့လုံချင်းဆိုရင်2013ခုနှစ်တုန်းကထွက်ခဲ့တာဆိုရင်ဒါကျွန်မရဲ့ဒီ1988ရေးခွင့်နေပါပါတယ်ကျွန်မဖြတ်တန်းခဲ့တဲ့တက္ကသိုလ်ဆရာမဘဝမှာရှိကျုံခဲ့ရတဲ့ဟိုအချင်းချက်တွေပါတယ်ပေါ့နော်အဲ့ဒါတွေအားလုံးကျွန်မလွတ်လွတ်လပ်ဟိုရေးခွင့်ရခဲ့တယ်ဆိုတော့ထိုထိုက်တင်တဲ့လောက်လွတ်လပ်မှုရှိနေပြီလို့တော့ပြောလို့ရပါတယ်။ရသစာပေနဲ့ပတ်သက်လို့ကတော့စိတ်ခံစားချက်အရာပဲဖြစ်ဖြစ်အချက်အလက်အရာပဲဖြစ်ဖြစ်လွတ်လပ်လက်ရေးခွင့်ရှိတယ်ဆိုရင်တော့စာရေးသူနဲ့စာဖတ်သူရဲ့ကြားထဲမှာရှိတဲ့ဟိုဆက်သွယ်မှုကပါဟိုပို့ပြီးတော့လွတ်လပ်လက်ပုံမှန်လေးလေးရှိတာပေါ့နော်။
နိုင်ငံတကာနိုင်ငံမှာစာပေအဆင့်တန်းမြင့်မားမှပြည်သူတွေရဲ့အသိဉာဏ်မြင့်မားမှဖြစ်ပြီးအသိဉာဏ်မြင့်မားမှနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းမှုကိုရမှာဖြစ်တယ်လို့သမ္မတဦးထင်ကျော်ကသူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်
။နိုင်ငံတကာနိုင်ငံနဲ့လူမျိုးတစ်မျိုးအတွက်စာပေအဆင့်တန်းမြင့်မားတယ်ဆိုတာနိုင်ငံနဲ့လူမျိုးအတွက်အသိဉာဏ်ပညာမြင့်မားတာပဲဖြစ်ပါတယ်။အသိဉာဏ်ပညာမြင့်မားတဲ့နိုင်ငံသားတို့ရှိမှသာလျှင်အဲဒီနိုင်ငံဟာတိုးတက်ဖွံ့ဖြိုးမယ်ငြိမ်းချမ်းမယ်ဆိုတာအမှန်တရားတရားဖြစ်ပါတယ်။
လက်ရှိမြန်မာစာပေအဆင့်တန်းနဲ့ပတ်သက်လို့စာရေးဆရာမမင်းကြီးရဲ့အမြင်ကတော့
တမနာကြီးပြောတာမှန်ပါတယ်စာပေရတာဒါရင်ကျင်းမှုလေဥဆောင်လေဆိုတာမျိုးကဘာဖြစ်လို့လဲဆိုတော့ကျမတို့ဒီမြန်မာနိုင်ငံရဲ့တမနာကြီးကလည်းအင်တန်စာဖတ်တဲ့မိသားစုတွေကဆင့်သက်လာပြီးသူကိုယ်တိုင်ကစာရေးဆရာဘူးနော်အဲ့ဒီခါကျတော့ဒါညင်းစရာမရှိပါဘူးဒီလူမျိုးအရာရောတိုင်းပြည်အရာရောစာပေရအများကြီးဥဆောင်နေတယ်ဆိုတော့ဒါကျမတို့ကယုံယုံကြည်ကြည်ကိုလက်ခံပါတယ်ဒါပေမဲ့တကယ်တမ်းကတော့ဟိုလူတွေအားလုံးကစာရေးဆရာတွေလွတ်လွတ်လပ်ဖန်တီးထားတဲ့အမှုပညာတွေကိုခန်းစားတဲ့နေရာမှာဒီစာရေးဆရာကဘာကိုပေးတယ်လဲဆိုရယ် message ကိုတကယ်ရသလားပေါ့နော်အဲ့ဒီအပေါ်မှာမူတည်မယ်ပြီးတော့စာရေးဆရာတွေကလည်းဒီကမ္ဘာကိုရင်ပေါင်တန်းနိုင်တဲ့အသိပညာတွေပေးနေရလားခန်းစားချက်တွေပေးနေသလားဆိုတော့မူတည်ပါတယ်ကျမထင်တာတော့မြန်မာစာပေအစ်စ်အတန်းကတော့ဟိုဘယ်တော့မှမညံ့ခဲ့ဘူးလို့ထင်ပါတယ်ဘာလို့လဲဆိုတော့စာရေးဆရာကောင်းတွေရှိခဲ့တယ်စာအုပ်ကောင်းကောင်းတွေရှိခဲ့တယ်
နိုဘယ်မြန်မာစာပေပွဲတော်ကိုစာပေနဲ့ငြိမ်းချမ်းရေးကောင်းစဉ်နဲ့2015ခုနှစ်ကစတင်ကျင်းပခဲ့ပြီး2016ခုနှစ်မှာကလေးစာပေဖွံ့ဖြိုးတိုးတက်ရေးကောင်းစဉ်နဲ့ကျင်းပခဲ့တာဖြစ်ပါတယ်ရှင
်။မန်ဂျန်နိုင်ပြပြခဲ့တာပါရှင်။အခုမြန်မာအရေးစုံတွေကန်ကိုနားဆင်ရပါမယ်။ NRI အစိုးရတက်လက်ထက်ပညာရေးစနစ်ပြုပြင်ပြောင်းလဲရမှာအငင်းပွားစရာအမျိုးသားပညာရေးဥပဒေပြဋ္ဌာန်းချက်တွေကိုဘလို့အကောင့်ထဲဖော်မလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်ပညာရေးဝန်ဆောင်မှုလုပ်ငန်းတွေမှာအခက်ကြုံနေရတယ်လို့တပည့်ပညာရေးဖောင်ဒေးရှင်းကပြောပါတယ်။တပည့်ပညာရေးဖောင်ဒေးရှင်းအနေနဲ့ကတော့အစိုးရတည်းရဲ့ပညာရေးပြုပြင်ပြောင်းလဲမှုကိုအထောက်အကူဖြစ်စေမဲ့အစီအစဉ်တွေကိုဆောင်ရွက်နေပြီးမြန်မာနိုင်ငံရဲ့ပညာရေးယဉ်ကျေးမှုပြောင်းလဲနိုင်ဖို့ဆောင်ရွက်နေတယ်လို့လည်းဆိုပါရယ်။တပည့်ပညာရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးစောမျိုးမင်းသူကိုမအင်ဂျင်နိုင်ကဝါရှင်တန် DC က VOA Studio မှာတွေ့ဆုံမေးမြန်းထားပါရယ်ရှင
်တပည့်ပညာရေးဖောင်ဒေးရှင်းကမြန်မာနိုင်ငံရဲ့အခုလက်ရှိ NLD ဆိုရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးတော့အဓိကဘာတွေဆောင်ရွက်ပေးနေပါလဲရှင
်အမ်ပထမအဦးဆုံးပညာရေးပြုပြင်ပြောင်းလဲရေးမသွားခင်ပါနော်ပညာရေးအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့အဓိကအဖြစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ပညာရေးယဉ်ကျေးမှုအသစ်ကိုကျွန်တော်တို့ကအဲဒီလမ်းကြောင်းကိုကျွန်တော်တို့ကဖော်ချင်တာအဲဒီမှာကျွန်တော်တို့လုပ်တာကတော့အခု law ဆင်မှာဆိုလို့ရှိရင်ဒီအမ်နေဇတ်ဒေတာတွေမှာရှိတဲ့အဲဒီတိုင်းသားပေါင်းစုံပေါ့ရှိတဲ့တိုင်းသားပေါင်းစုံကအဲလူငယ်လေးတွေကိုကျွန်တော်တို့တစ်နှစ်ကျွန်တော်တို့ရန်ကုန်မှာသင်တန်းပေးတယ်အဲ့ဒါကတော့ Community Leadership and Social Studies Program လို့ခေါ်တယ်အဓိကကတော့ဘာလဲဆိုတော့ပညာရေးအဖြစ်အဲဒီတိုင်းသားလူငယ်လေးတွေအမြင်ပွင့်လာဖို့ရယ်ပညာရေးအဖြစ်ဒီရေရှည်ပေါ့ Sustainable Peace ဒီဆိုငြိမ်းချမ်းရေးကိုလည်းကျွန်တော်တို့တွန်းအားပေးနိုင်ဖို့ရယ်ပြီးတော့ပညာရေးအဖြစ်ဒီကျွန်တော်တို့ရဲ့တင်ကြားမှုတင်ကြားနည်းအဲတင်ကြားတဲ့စနစ်အားဖြင့်အဲပညာရေးယဉ်ကျေးမှုအသက်ကိုလည်းကျွန်တော်တို့ကပံ့ပိုးခြင်းလည်းအဲဒီလမ်းကြောင်းကိုလည်းဖော်ဆောင်ခြင်းလည်းဆိုတဲ့အပိုင်းကနေကျွန်တော်လုပ်တာရှိတယ်။နောက်တစ်ခုကတော့ကျွန်တော်ဒီတင်ယူညွန့်နှံ့တဲ့ပုံလေးစာအုပ်တွေပြုစုတဲ့လုပ်ငန်းပေါ့တင်ယူညွန့်နှံ့ပုံလေးစာအုပ်တွေပြုစုတဲ့လုပ်ငန်းပိုင်းမှာလည်းပဲအဲကျွန်တော်တို့ကဒီတာမန်မြန်မာနိုင်ငံမှာပြုစုလေးပြုစုထားရှိတဲ့တင်ယူညွန့်နှံ့တဲ့မတူသောဒီလိုသင်ရိုးတွေပုံလေးစာအုပ်တွေကျွန်တော်တို့ပြုစုပြီးတော့ဒီအလွတ်ပညာသင်ကျောင်းနေရာတွေမှာသုံးဆွဲဖို့အတွက်ဆိုကျွန်တော်လုပ်တာရှိတယ်။ဆိုတော့ခုနောက်ဆုံးပိုင်းကျွန်တော်လုပ်တာကတော့ဒီဘာသာပြန်ပေါ့ဘာသာပြန်နဲ့စကားပြန်သင်တန်းကျောင်းအင်္ဂလိပ်မြန်မာနှစ်ဘာသာသင်တန်းကျောင်းလည်းကျွန်တော်နောက်ဆုံးဖွင့်တာရှိတယ်။ဆိုတော့ program တွေအားလုံးမှတော့အစီအစဉ်အားလုံးအဲ5ခုလောက်ရှိတယ်။ကျွန်တော်ခု Lawser တပည့်ပညာရေး Foundation ကနေပြီးတော့ကျွန်တော်လုပ်နေတာပေါ့
โอเคအဲ့တော့တပည့် foundation ဒီပညာရေး foundation ကမြန်မာနိုင်ငံမှာဟိုအခြေစိုက်ပြီးတော့ဗောနော်လှုပ်ပေးနေတာဘယ်နှစ်နှစ်လောက်ရှိပြီလဲရှင
်ကျွန်တော်တပည့်ပညာရေး foundation ကအရင်ရှင်းပြောရတော့တပည့်ပညာရေး foundation ကစတာအနှစ်20ပြည့်တော့မှာဒါမဲ့လွန်ခဲ့တဲ့အစစချိန်ကနေစပြီးတော့2009ခုနှစ်လောက်အထိကကျွန်တော်ချင်းမိုင်အခြေစိုက်ကျွန်တော်လုပ်ခဲ့တာဒါမဲ့မြန်မာနိုင်ငံကို2009ခုနှစ်မှာပြန်ပြီးတော့ရန်ကုန်မှာပြောင်းပြီးတော့အခြေစိုက်တယ်အဲ့တုန်းကတော့ရှင်းပြောရင်60ခန်းလုံးတော့ပဲစပြီးတော့ပြန်ပြီးတော့အစပြောတာဒါပေမဲ့2012ခုနှစ်လောက်ရောက်တဲ့အခါကျတော့တပြည်ရဲ့အားလုံးသူ့ရဲ့လက်ပတ်မှုအားလုံးရဲ့60ခန်းလုံးလောက်ကရှင်းပြောရင်အခုဆိုရန်ကုန်မှာအခြေစိုက်တယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့အခုလက်ရှိကျွန်တော်တို့ဒီထိုင်းမြန်မာနယ်စပ်မှာလည်းပဲကျွန်တော်တို့တချို့လုပ်နေတဲ့လုပ်ငန်းလေးတွေကျန်သေးတယ်10ခန်းလုံးကနေ15ခန်းလုံးလောက်အထိပဲလောက်ပဲကျန်တော့တယ
်အဲ့တော့ဒီမြန်မာနိုင်ငံကဒီပညာရေးစနစ်ကိုရောဒီတပည့်ပညာရေးဖောင်ဒေးရှင်းရဲ့ဒီသင်တန်းပို့ချမှုတွေတင်ယူညွှန်တန်းနေပေါ့เนาะအဲ့ဆောင်ရွက်ချက်တွေကဘယ်လောက်ထိအထောက်အကူပြုနိုင်တာတွေ့ရလဲရှင
်ဟုတ်ကဲ့ဒီလိုကျွန်တော်တို့အဓိကအားဖြင့်ပေါ့เนาะကျွန်တော်တို့ဒီမှာရှင်းလာတဲ့အကြောင်းသူအကြောင်းသားတွေအနေနဲ့ဆိုလို့တစ်နှစ်ကိုကျွန်တော်တို့တော့အယောက်အကြောင်းသားအယောက်60လောက်ပဲကျွန်တော်တို့ train လုပ်ပေးနေလုပ်ပေးနိုင်တယ်သို့တော့ကျွန်တော်တို့ကအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်မန္တလေးတက္ကသို Yangon Tekdo, Lasho Tekdo, Mimanama Shia Tekdo, Nature, Aquinca, Yan, Yadro, Tekdo, Lepuanso, and Muri General Lode, Pilushi, General Ticha, Pia Pi Pi Pianle, Lode, a Puerto, and any I get to a Puerto Dolagon, the Sua Pia Wintanama, Pia Winta Tassan, Uzitana, and Dolagon, General Roa, the Lintin, Lintindalo, Pawin Miro Tronele, the Pia Pi Pi Pianle, General. Uma solution again, again, a so letter don't was when the comprehensive education sector reviews for a sheet. So, I looked at Chima, General Roa let the PPI Foundation are so as in my map on the entire PPI, Percy, the cool in it, General Zio, through a Chenyan Appian Town Canada, the local, General Zian, they were Tentwin Lure, Sadam, or not Tentwin Lure, Sadam, the sheet solution, General Tentwin Kerala sheet, Tentwin Kuyara sheet. So, I look near Appian General PPI, General Don't Appear. General looked at Wins Hamun, a Pinyan, a better Wins Hamuri, Alongaro, Chenyan Pion, a Sue Appinyan, Leshi, Twani, the Pinyan, Lanyong, which General Roa, PPI, Pionle, Lanyong to Kubo, Yalong, General Roa, a Pambo Biro, a Taku Pure.
အစီအစဉ်လေးများပါတယ်ဒီမြန်မာနိုင်ငံမှာကအစိုးရအပြောင်းလဲဒီရတ္တအစိုးရနောက်ပြီးတော့ဒီရွက်ကောက်ပွဲမှာအပြတ်တက်နိုင်ပြီးတော့ဒီလူထုမဲဆန္ဒနဲ့တက်လာတဲ့အစိုးရတဲ့လက်ထက်ဆိုတော့အခုဒီပညာရေးဝန်ဆောင်တဲ့အဖွဲ့အစည်းတွေဒီပညာရေးဝန်ဆောင်မှုတွေရဲ့အခန်းကဏ္ဍရောဘယ်လိုရှိလဲရှင်
ဟုတ်တယ်အဲ့ဒီအဲ့ဒါအရင်အရေးကြီးတယ်အခုကျွန်တော်တို့ဒီအတိပြပြတ်တမ်းပြီး အဖွဲ့အစည်းနဲ့ပုဂ္ဂလိကအကြောင်းပုဂ္ဂလိကတက္ကသိုလ်ပညာရေး institutions ရဲ့အခန်းကဏ္ဍပါလာတာကျွန်တော်တို့တွေ့တယ်။ဒါပေမဲ့အဲ့ထက်မှာမရှင်းဘူးတချို့ definition တွေပေါ့အတိတ်ပဲဖွင့်ဆိုချက်တွေတော့ကျွန်တော်တို့သိပြီးတော့မရှင်းတာလေးတွေရှိတယ်။သို့တော်လည်းပဲအဲ့ဒါနည်းဥပဒေထွက်လာရင်တော့ပို့ပြီးတော့ကျွန်တော်တို့သိတာလာမှာပါဘလောက်အတိုင်းတိုင်းလုပ်ခွင့်ရှိတယ်။တခုတေချာတာကတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးပေါ့နော်ဖွံ့ဖြိုးမှုအတွက် development ဖွံ့ဖြိုးမှုအတွက်ပညာရေးကတွန်းအားပေးရမယ်ပညာရေးကအခြေခံတွေတည်ဆောက်ပေးရမယ်လိုအပ်တဲ့ဒီဖွံ့ဖြိုးမှုအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုပညာရေးလမ်းကြောင်းပညာရေးကဏ္ဍတွေတစ်ဆင့်ပြင်ဆင်ပေးဖို့လိုအပ်တယ်ဆိုတဲ့နေရာမှာအခုဒီပုဂ္ဂလိကအစိုးရအကြောင်းနေနဲ့အစိုးရတက္ကသိုလ်တွေနဲ့ကြည့်ပဲကျွန်တော်တို့မဖြစ်ဘူးနော်ပုဂ္ဂလိကရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်ဆိုတာကိုတော့ကျွန်တော်တို့ဒီအစိုးရသဘောပေါက်ပုံရတယ်သို့တော့သူဘလောက်အထိကျွန်တော်တို့ဒီပုဂ္ဂလိကပညာရေး institution ဆိုလုပ်ပိုင်ခွင့်ပေးမလဲဆိုတာကဒီခုနမျိုးသားပညာရေးဥပဒေရဲ့ပြဋ္ဌာန်းချက်တွေပေါ်မှာအများကြီးမူတည်တယ်ဆိုလိုချင်တာကတက္ကသိုလ်ကျောင်းနေနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ကျောင်းတည်ထောင်ရတာဘလောက်လွယ်လွယ်ကူကူအခွင့်ပေးမလဲအခုဆိုလို့ရှိရင်အခုတက်တဲ့ဆိုလို့ရှိရင်တချို့ဆိုလို့ရှိရင် liberal arts တက္ကသိုလ်တွေကောလိပ်တွေတည်ထောင်နေတဲ့လူတွေရှိတယ်။ဒါပေမဲ့ဒီအဖွဲ့အစည်းဥစားပေါ့အခုလက်ရှိမှာဥပဒေအရဆိုလို့ရှိရင်အဲ့ဒါတွေကိုတရားဝင်ကျွန်တော်တို့တည်ထောင်မှန်ခွင့်မရှိသေးဘူး။ဒါပေမဲ့နည်းဥပဒေပြဋ္ဌာန်းလိုက်လို့အခုပညာရေးဥပဒေအသစ်အရနည်းဥပဒေပြဋ္ဌာန်းလိုက်လို့အခွင့်ပေးမယ်ဆိုလို့ရှိရင်တော့ဒါတွေကကျွန်တော်တို့စတင်တည်ထောင်လို့ရမယ်။ဒါပေမဲ့တခုဖြစ်နိုင်တာကတော့အစိုးရအနေနဲ့လည်းပဲဒီတက္ကသိုလ်တွေကိုဘလို့စံချိန်စံနှုန်းတွေနဲ့အတိအမှန်ပြည့်ရမလဲဆိုတာကသူတို့မှာအစင်းနဲ့ဖြစ်သေးပုံမပေါ်သေးဘူ
း။
ဆိုတော့အဲ့ဒီအတွက်ပြင်ဆင်မှုလုပ်ရမယ်။ဆိုတော့ကျွန်တော်ထင်တယ်ပညာရေးဝန်ကြီးဌာနနဲ့အစိုးရကိုယ်နိုင်ကိုကဒီအလွတ်ပုဂ္ဂလိကပညာသင်ကျောင်းတွေတက္ကသိုလ်တွေကောလိပ်တွေပေါ်လာမယ်ဆိုလို့ရှိရင်ဒီတက္ကသိုလ်ကျောင်းတွေကောလိပ်တွေရဲ့စံချိန်စံနှုန်းတွေကိုအတိအမှန်ပြည့်ဖို့အတွက်လိုအပ်တဲ့စံချိန်စံနှုန်းတွေကိုဘလို့ပုံစံမျိုးနဲ့အတိအမှန်ပြည့်မလဲဘလို့စံချိန်စံနှုန်းတွေချမလဲဆိုတာကိုသူတို့အခုဝင်စလုပ်ရမယ်။ဒါတွေစလုပ်လို့ပြီးသွားရင်တော့ဒီပုဂ္ဂလိကပညာသင်ကျောင်းတွေအခန်းကဏ္ဍကျွန်တော်ထင်တယ်ကြီးလာမယ်။ဘာလို့ဆိုလို့အချက်တွေအများများတယ်။အစိုးရအကုန်လုံးနိုင်မှုဆိုတာအင်မတန်ခက်တယ်
။အဲ့တော့ဒီသမရဦးသိန်းစိန်အစိုးရလက်ထက်တဲကဒီသူတို့ချမှတ်သွားခဲ့တဲ့မျိုးသားပညာရေးဥပဒေပေါ့နော
်။
အဲ့ဒီဥပဒေကရောလက်ရှိဒီ NLD အစိုးရလက်ထက်မှာဒီဥပဒေရဲ့ထိရောက်မှုတွေဒီဥပဒေတိုင်းအကောင့်ထဲပေါ်တာတွေအဲ့ဒါမျိုးတွေအရောဘယ်လိုအခြေအနေရှိလဲရှင
်ဟုတ်ကဲ့သူကဒီလိုဟိုသမရဦးသိန်းစိန်လက်ထက်တုန်းက2014ခုနှစ်မှာပေါ့ပထမဦးဆုံးအကြိမ်အမျိုးသားပညာရေးဥပဒေကိုလွှတ်တော်ကနေပြီးတော့အတည်ပြုပေးလိုက်တယ်အမျိုးသားပညာရေးအတည်ပြုပြီးတော့အဲ့ဒီတုန်းကတော့နည်းနည်းဟိုစားဟိုဒီသဘောမတူညီတဲ့အပိုင်းတွေအဲចောင်းသားတွေဘက်ကနေသဘောမတူညီတာလေးတွေ NNI ဘက်ကနေပြီးတော့လည်း ပြုပြင်ပြောင်းလဲလို့တဲ့အပိုင်းအတိုင်းအတာဒီမဟုတ်တဲ့အတွက်ကြောင့်မလို့ဒီ2015ခုနှစ်မှာသူတို့ပြန်လဲပြင်ဆင်ရေးဆိုတော့တခါအတီးပြုတ်လိုက်နောက်ဆုံးအတီးပြုတ်လိုက်တာရှိတယ်ဆို2015ခုနှစ်မှာအတီးပြုတ်လိုက်ပြီးကတည်းကဒီအခုဒီဥပဒေကြီးတစ်ခုဖြစ်သွားတယ်လွှတ်တော်ကအတီးပြုတ်ခဲ့တယ်သို့တော့လွှတ်ဒီပညာရေးမြေသားပညာရေးဥပဒေရဲ့တက်ရောက်ဖို့အတွက်ဆိုလို့ရှိရင်ဒီဥပဒေကိုဒီလက်ရှိလုပ်ငန်းတွေမှာပညာရေးလက်ပတ်မှုလုပ်ငန်းလက်ပတ်မှုတွေမှာအကျိုးရှိဖို့ဥစားတက်ရောက်မှုရှိဖို့အတွက်ဆိုလို့ရှိရင်ဤဥပဒေတွေပြဋ္ဌာန်းရတယ်။ဤဥပဒေပြဋ္ဌာန်းတဲ့အခါကျတော့ပြဋ္ဌာန်းမှုလိုအပ်တဲ့အခါမှာအခုတည်းကကျွန်တော်တို့ကအစိုးရအဟောင်းနှုံးကတော့လကောင်အခုဒီအစိုးရအသက်လက်ထက်မှာတော့လကောင်ဒီဤဥပဒေပြဋ္ဌာန်းတာတွေကိုကျွန်တော်တို့မတွေ့ရသေးဘူး။မတွေ့ရသေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုမသေးကြတာတခုကဘာလဲဆိုတော့အခုလက်ရှိအစိုးရသည်အဲ့ဒီ2014-15ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့မြေသားပညာရေးဥပဒေကိုဘယ်လောက်အတိုင်းအတာဒီဆက်သုံးသွားမလဲဆိုတာကိုကျွန်တော်တို့ကအတိအကျမပြောလို့မရသေးဘူး။သို့တော့ကောင်းတဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကတော့ဗါလဲဆိုတော့မကြာသေးခင်အမျိုးသားပညာရေးမူဝါဒကော်မရှင်ဆိုတာကိုဒီလက်ရှိအစိုးရအသက်ကနေပြီးတော့ဖွဲ့စည်းလိုက်တယ်။နိုင်ငံတော်သမ္မတရုံးကကြီးညာချက်နဲ့ဖွဲ့စည်းလိုက်တယ်။ဖွဲ့စည်းလိုက်တဲ့အခါမှာဒီအစိုးရအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့လှုပ်ရမယ့်သူရဲ့တာဝန်တွေပါတခါတည်းချပေးလိုက်တာရှိတယ်။ဆိုတော့ကျွန်တော်တို့သိရတဲ့လောက်ကတော့ဒီအမျိုးသားပညာရေးမူဝါဒကော်မရှင်ကဒီပညာမြန်မာနိုင်ငံပညာရေးဝင်ဆန္ဒကိုအကြံပေးမယ်။ပညာရေးပြုပြင်ပြောင်းလဲလုပ်ငန်းတွေလုပ်ဖို့အတွက်ရှေ့ဆက်ဘယ်လိုသွားမလဲဆိုတဲ့အပိုင်းဒီမှာအကြံပေးမယ်လမ်းညွှန်မှုတွေပေးမယ်လို့ကျွန်တော်တို့သိရတယ်။ဆိုတော့ဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဒီမူဝါဒပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးတွေအတွက်အခရာကျတဲ့အဖွဲ့အစည်းတစ်ခုဖြစ်တာပေါ့။ဆိုတော့ဒီပညာရေးမူဝါဒကော်မရှင်ကနေပြီးတော့မှပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုစပြီးတော့လုပ်သွားမယ်လို့ကျွန်တော်တို့ကနားလည်ထားတယ်မျှော်လင့်ထားတယ်
။ဒါပေမဲ့တခုရှိတာကကြတော့အဲ့ဒီဒီအမျိုးသားပညာရေးမူဝါဒကော်မရှင်မှာပါဝင်တဲ့သူတွေပေါ့နော
်။
အဲ့ဒီမှာဟိုအများအပြင်ကဒီဝေဖန်နေတာကသူကဒီအစင်းမြင့်ပညာရေးဦးစီးဌာနပဲဖြစ်နေပြီးတော့ဟိုအခြေခံပညာရေးဒီအစင်းမှာတိလှုပ်ဆောင်နေတဲ့အတွေ့အကြုံရှိတဲ့သူတွေမပါဘူးဆိုပြီးထောက်ပြနေတာမျိုးလည်းရှိတယ်။ဒီဝေဖန်မှုတွေပေါ်မှာရောဘယ်လိုမြင်လဲရှင
်။ဟုတ်ကဲ့ဆိုတော့အဲ့ဒါလည်းမှန်တယ်။အခုပါဝင်တဲ့ကော်မရှင်မှာပါဝင်တဲ့အဖွဲ့ဝင်တွေကိုကျွန်တော်တို့ကြည့်လိုက်တယ်ဆိုလို့ရှိရင်အစိမ့်ပညာဦးစီးဌာနကနေလာတဲ့လူတွေပဲအားလုံးလို့ဖြစ်နေတာပေါ့နော်။အခြေခံပညာဦးစီးဌာနရဲ့အတွေ့အကြုံနဲ့အခြေခံဦးစီးဌာနအဖွဲ့ဝင်ဦးစီးဌာနတွေတစ်ဆင့်လာတဲ့လူတွေမပါတော့ကိုတွေ့ရတယ်။အဲ့တော့အဲ့ဒါကဘာအားနည်းချက်ဖြစ်လာနိုင်လဲဆိုတော့တကယ်ဒီအခြေခံပညာနဲ့ပတ်သက်တဲ့မူဝါဒတွေချရတော့မယ်ဆိုတဲ့အခါမျိုးကြာလို့ရှိရင်ဒီကော်မရှင်မှာအနည်းငယ်အားနည်းတာတွေဖြစ်လာနိုင်တယ်။သို့တော့ဒီကော်မရှင်ရဲ့ဒီဟိုစားပေါ့ကော်မရှင်ကိုနိုင်ကဒီမှာပြင်ပမှာရှိတဲ့တခြားဒီကော်မရှင်နဲ့မပါသေးသောပညာရှင်တွေနဲ့ဘလောက်ပူးပေါင်းဆောင်ရွက်မှုရှိတယ်လဲဆိုတဲ့အပေါ်မှာလည်းမူတည်တယ်။ဥပမာဒီကော်မရှင်ကပါဝင်တဲ့လူတွေကတကယ်တမ်းအခြေခံပညာမှာအတွေ့အကြုံရှိခဲ့တဲ့တခြားသောပညာရှင်တွေနဲ့ပါဘာချိတ်ဆက်ဆောင်ရွက်မှုတွေသူတို့ရဲ့အကြံတွေကရယူတာတွေရှိမယ်ဆိုလို့ရှိရင်တော့ဒါကတော့ပြန်ပြီးတော့အထောက်အကူပြန်ပြုတ်နိုင်တယ်ပေါ့လေသို့တော့အခုလက်ရှိကတော့ဒါအများကမြင်ပြီးတော့ဝေဖန်နေတာရောဒါသုံးသပ်နေတဲ့အပိုင်းမှာတော့အဲ့ဒီအခြေခံပညာကိုအားနည်းမယ်ဆိုတာကိုစိုးရိမ်မှုတွေအခြေခံပညာအပိုင်းမှာအားနည်းမယ်လို့စိုးရိမ်မှုတွေရှိတယ်။အခြေခံပညာအပိုင်းမှာအားနည်းမယ်လို့စိုးရိမ်တာလဲဒါအင်မတန်စိုးရိမ်လို့စိုးရိမ်တဲ့ဆိုရင်ထိုက်တဲ့ကိစ္စပေါ့ကျွန်တော်တို့ကဘာလို့ဆိုတော့ပညာရေးမှာတော့ဒီတက္ကသိုလ်ပညာရေးအဆင့်မြင့်ပညာဥစည်းဌာနကိုဘလောက်ပဲကျွန်တော်တို့ပြင်ဆင်တက္ကသိုလ်တွေရဲ့သင်ယူညွှန်းတဲ့ကိုကျွန်တော်တို့ဘလောက်ပဲပြင်ဆင်ဒီတက္ကသိုလ်တွေကိုရောက်ရှိလာမဲ့ကျောင်းသားလူငယ်တွေအတွက်ဒီပညာရေးစနစ်မှာကျွန်တော်တို့ပြင်ဆင်မှုကတစ်ခုနဲ့တစ်ခုအချိန်အဆက်နဲ့အံဝင်ကုန်ကြမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အရင်ရှိခဲ့တဲ့ပြဿနာတွေဆက်ရှိနေဖို့ဆိုတော့ဆက်ရှိနေဖို့ရှိတယ်ပေါ့နော်အဲ့ဒီအပိုင်းတွေပေါ်မှာကျွန်တော်အခုလောလောဆယ်ကစိုးရိမ်မှုရှိနေကြတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုဖြည့်ကြပေးတဲ့အတွက
်မြမရေးဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနက် VOA American တိုင်းရဲ့2019ခုနှစ် January 23ရက်9နာရီအထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကိုတော့ line တို့မီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာကဏ္ဍနဲ့အတူ2018ဘန်တာနှစ်မြန်မာစီးပွားရေးဘလောက်တိုးတက်လာမှာလဲဆိုတဲ့သုံးသပ်ချက်ကိုတော့
ဘလိုပဲဖြစ်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဝန်ခံထားသလိုစီးပွားရေးတိုးတက်မှုနှေးကွေးနေပြီးလာမယ့်ဘန်တာရေးနှစ်အတွက်လည်းမြမစီဝါရဲ့ခြေနေသိပ်ပြီး
ဦးစီသူအောင်မြင့်ရဲ့မြမရေးသုံးသက်ချက်မှာအခုလိုနှာစင်ကြရမှာပါအရင်နောက်ကဘာတလွှားထူးခြားစံပြတဲ့သတင်းအတူထားဒီကိုလည်းနားဆင်ရပါမယ်ရှင်ဒီလိုအစီအစဉ်တွေကမှာအခုရင်ဆုံးတော့မတ်အေးတန်နာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုနှာစင်ကြရအောင်ပါရှင
်ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook အစာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်ပြီးခဲ့တဲ့တောက်ကြနေကတော့ American ပြည်အောင်စုမှာသမ္မတသစ်ဖြစ်တဲ့သမ္မတ Donald J. Trump ကျင်းသစ်စာကျင်းပသွားခဲ့ပါတယ်အဲ့အခမ်းအနားကိုကျမတို့ VOE က Facebook မှာတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်နော် Facebook ပိတ်သက်ညံဖြိုးအောင်ကသမရအိုဘားမားသမရအဖြစ်ကနေတာဝန်ယူထမ်းဆောင်ပေးခဲ့တာအတွက်ကျေးဇူးတင်ပါတယ်သမရ Trump ဂုဏ်ယူပါတယ်ကံကောင်းပါစေလို့အင်္ဂလိပ်လိုစာရေးဆုတောင်းပေးလာပါတယ်သမရ Trump နဲ့သမရဟောင်းအိုဘားမားတို့စကားပြောဆိုနေကြတဲ့ဓာတ်ပုံကိုကျမတို့ Facebook စာမျက်နှာပေါ်မှာတင်ထားပေးတာကိုတော့သောရရှင် Sonix ကဒါပဲနိုင်ငံကြီးသားဆိုတာဆိုပြီးအမှတ်ချက်ပေးလာပါတယ်ကိုခိုင်မိုးကတော့ Donald Trump ကိုကြိုဆိုပါတယ်။ကဘာကြီးမှာဖြစ်ပြနေတဲ့ IS အကြမ်းဖက်တိုက်ခိုက်မှုတွေကိုနှိမ်နှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ Donald Trump ကြမ်းမာပါစေဆိုပြီးတော့သူ့ရဲ့အမျှော်လင့်ချက်ကိုပြောလာပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်တွင်မှာလူတွေအထူးစိတ်ဝင်စားခဲ့တဲ့ကျွန်တော်တို့ VOE ကလည်းထုတ်လွှင့်ပေးခဲ့တဲ့သတင်းတပုတ်ပေါ်မှာသောရရှင်တွေမှတ်ချက်အမျိုးမျိုးရေးလာကြတာကိုနောက်ပိုင်းမှာဆက်ပြီးပြောပြပေးဖို့ရှိပါတယ်နော်။အခုတော့အရင်သောရရှင်တွေကိုနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါတယ်။ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာစင်းနမှာနံပါတ်1ချိန်နေတဲ့တခြင်းလေးနဲ့ပြောပြပေးချင်တာပါ။ Ed Sheeran ရဲ့ Shape of You ဆိုတဲ့တခြင်းလေးကိုအားလုံးကြိုက်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်။ The club is not the best place to find the lovers so the bar is where I go. Me and my friends sat at the table doing shots tripping fast and then we talk slow. Come over and start up a conversation with just me and trust me I'll give it a chance. Now take my hand stop and the man on the jukebox and then we start to dance and now I'm singing like girl you know I want your love your love was handmade for somebody like me come on now follow my lead I may be crazy don't mind me say boy let's not talk too much grab on my waist and put that body on me come on now follow my lead come come on now follow my lead Talk for hours and hours about the sweet and the sour and how your family's doing okay. And even getting a taxi, kissing the backseat, tell the driver make the radio play. And I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Come, come on now, follow my lead. I'm in love with the shape.
tip of you. We push and pull like a magnet do. Although my heart is falling too. I'm in love with your body.
Sheeran ကဆိုထားပြီးအခုလောလောဆယ် Billboard Hot 100ဆီမှာနံပါတ်1ချိန်နေတဲ့ Shape of You ဆိုတဲ့သင်္ချင်ကိုနားဆင်ကြကြရတာပါရှင်။မြန်မာတွေးချက်တော်ရရှင်နေအချင်းချင်းမြေတားတီးလက်ဆောင်ပေးဖို့တဲ့မြန်မာသင်္ချင်လေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ရည်ပေးဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့သတင်းမှတ်အတွင် VOA မြန်မာပိုင်းကအတင်ဆက်ပေးခဲ့တဲ့သတင်းတွေကမှတော်ရရှင်နေအထူးစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့တော်ရရှင်နေမှတ်ချက်တွေအများကြီးရေးလာတဲ့ထက်ကတချို့ကိုနည်းနည်းလေးဝေမျှပေးသွားခြင်းပါတယ်နော်။မြန်မာနိုင်ငံမှာဘတ်စကားလိုင်းတွေအသစ်ပြန်ပြီးတော့ပြေးဆွဲပေးပြီးတော့ဒီသေယူပို့ဆောင်ရေးလုပ်ငန်းကိုပြန်ပြီးတော့ပြုပြင်ပြောင်းလဲမှုအစိုးရကလှုပ်ဆောင်တာနဲ့ပတ်သက်ပြီးတော့ကြိုးစားထောက်ခံမှုတွေဝေဖန်တန်တွေတော်တော်လေးကိုကြဲကြဲလောင်လောင်ထွက်ပေါ်နေခဲ့ပါတယ်နော်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလည်း VOE ရုံမြင့်တန်ကြားနှမျိုးလုံးကနေပြီးတော့သတင်းတွေထုတ်လွှင့်ပေးခဲ့ပါတယ်။ဒီလိုမျိုးရန်ကုန်ကဘတ်စကားစနစ်တွေအသစ်ပြုပြင်ပြောင်းလဲပြီးတော့ပြေးဆွဲပေးတဲ့ပုံမှာသောရရှင်နေမှတ်ချက်ရေးလာတဲ့အထက်မှာတော့သောရရှင်မောင်ကိုက
ရန်ကုန်ဘတ်ဆာဗစ်ကိုရေးချင်လုံးလုံးကိုရုံးကိုမှတ်တိုင်ကနေအ мян လျှောက်လာခဲ့တာ။ဟုတ်ကဲ့ကားတွေကလည်းအဟောင်းတွေပါပဲနံပါတ်ပဲကွဲသွားတာပါဒါပေမဲ့အရင်ကလိုဘယ်ကားကိုမှကြော်မတက်တော့ပါဘူးဘယ်မှတ်တိုင်ကိုမှ3မိနစ်ထက်ပိုမရက်တော့ပါဘူးတဝုံဝုံတတိုင်းတိုင်းလူတွေရုပ်ပြက်ဆင်းပြက်ဖြစ်လောက်အောင်ဗရိတ်ကိုစောင့်မနှင်းတော့ပါဘူးရှေ့ကားဘယ်နှမိနစ်ရှိသွားပြီဆိုတော့လူတွေကိုလည်းမမေးတော့သလိုအတင်းလူပြိုင်ပြီးမမောင်းတော့ပါဘူးဒစီလောက်ပါအကိုဆိုတဲ့အတန်တွေလည်းမကြားရတော့ပါဘူးအဲ့တော့ကျွန်တော်တို့ဒီကားတွေဟာအသေးဖြစ်ခဲ့ပါပြီဟုတ်ကဲ့driver တွေ spare car တွေလည်းမျက်နှာတိလူဟောင်းတွေပါပဲဒါပေမဲ့ service ပိုင်းစီကံပိုင်းအရင်ကနဲ့တခြားစီပါကားမတိုင်းမှာမဟုတ်ရင်လူမတင်တော့ပါဝန်ထမ်းကတ်ကိုလဲဘင်းမှာဆွဲထားပြီးတူညီဝတ်စုံနဲ့တတ်တတ်ရရ spare car တွေပါပိုက်ဆံရပြီးရောလူတွေကိုငပိလို့ရုံးချင်ကြီးမှာထိုးမတင်တော့ပါဘူးတက်ကြီးရော်တွေကိုကူညီကြပါတယ်ကိုဝန်ဆောင်တွေကိုကူညီကြပါတယ် over tin တွေမချိုးတာနေပြီမဲ့ပြောစရာရှိတာပြောပါတယ်ရှင်းပြစရာရှိတာရှင်းပြပါတယ်3မိနစ်ထက်ပိုမရက်မိအောင်သူတို့အမြဲတည်းထားနေပါလေအပေါဝထွက်ရခက်နေရင်အိတ်တွေထမင်းမှုတွေလာကူတဲ့ပြီးသူကိုယ်တိုင်လာကူတိုးပေးပါလေမိပွိုင်းတို့လိုမှတ်တိုင်မဟုတ်တဲ့နေရာတွေမှာလုံးဝမချပေးပါကားပေါ်မတင်ပါအချင်းချုပ်ပြောရရင်ကျင့်တ်ပါတယ်ဒီအပြောင်းအလဲမှာရန်ကုန်အတွက်ကျင့်တ်ပါတယ်ကားတွေဘက်ကပြောင်းခဲ့ပါပြီကျွန်တော်တို့ဘက်ကလည်းပြောင်းသင့်ရှက်သင့်ပါပြီကျွန်တော်တို့ရွေးချယ်ခဲ့တဲ့အစိုးရမှန်ခဲ့ပါတယ်
သူကတော့ဒီစနစ်သက်ကိုတော်တော်လေးကိုကြိုးစားပြီးတော့ကျင်းနဲ့အားရပုံရပါတယ်နော်။ဒါမဲ့လေဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ VOE သောရရှင်နဲ့အမျိုးမျိုးတုံ့ပြန်လာကြတဲ့အထက်မှာရဲမင်းကောင်ဆိုတဲ့သောရရှင်ကတော့ခုနကတော့ Facebook အကောင့်ပိုင်းရှင်မောင်ကူကူနဲ့အဆန့်ကျင်ပဲပဲဒီကိစ္စပေါ်မှာတော်တော်လေးကိုမကြေမနက်နဲ့မဝင်မကြဖြစ်နေဟန်ရှိပါတယ်
။ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့သူတို့ NLD ပါတီဝင်တွေကမြို့သူမြို့သားတွေအလုပ်သမားတွေចောင်းသားတွေဈေးတွေတွေရုံးဝန်ထမ်းတွေလူဒန်းသားမျိုးစုံအလွာအသီးသီးကိုဒုက္ခကောင်းကောင်းပေးလိုက်တာပါပဲ။ကားဆုပ်ပြက်တွေကိုဖြစ်စလို့ပြင်ဆင်ပြီးထိုင်ကုန်အပေါက်ပြဲတွေနဲ့ကားလိုင်းတွေထည့်ပြီးတော့ကိုမောင်းကျင်တဲ့အမှတ်တိုင်ကလှဲ့မောင်းခိုင်းပြီးတော့လှုပ်ချင်ရလှုပ်ပြတယ်။အလွယ်တကူတဆင့်တဲ့ငွေကုန်အချိန်ကုန်တတ်တာနေတာကိုနှစ်ဆင့်သုံးဆင့်စီးကိုင်းပြီးပြည်သူတွေဒုက္ခရောက်စီးပွားရေးသမားတွေတွက်ချေကန့်အောင်လှုပ်ပေးတယ်။ပညာတတ်တွေးခေါ်ရှိအမျိုးမျိုးရှိတဲ့သူတွေဘယ်ရောက်ကုန်ပြီလဲ။ပြည်သူလူထုအဆင်မပြေဘူးပြောတာတောင်ပြန်အပြစ်တင်နေတဲ့ပါတီလော်ဘီသမားတွေလှုပ်နေသမျှပြည်သူကဒုက္ခဆင်းရဲကြကငြိမ်းခံနေကြရတယ်။
ပြည်သူတွေစိတ်ဆင်းရဲနေရပါတယ်ဆိုပြီးရေမင်းကောင်ပြောလာတဲ့အချိန်မှာအပြောင်းလဲအဆောက်မှာတော့တီးခန့်ကြပါဆိုပြီးရေးလာတဲ့သောရရှင်တွေလည်းရှိပါတယ်ရွှေဆောင်အင်းလင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က
အပြောင်းလဲအဆောက်မှာအထာမကြတာကတော့ရှိစပြင်းပါဒါပေမဲ့အုံနောက်နေတော့အရက်ကူပါလူပိုင်းပါနဲ့အရက်သားကားတွေကပါအခမဲ့ပြေးဆွဲပြေးနေရပြီးတော့အလုပ်တစ်ခုကိုမလုပ်ခင်ဖက်ဖက်ကအချင်းကြီးရက်ရက်အချက်လက်တွေကိုအချင်းယူကွင်းဆင်းပြီးတော့တေချာလေလာစစ်တန်းကောက်သုံးသက်စစ်စစ်ကြပြင်ဆင်ပြောင်းလဲဖို့လိုပါတယ်အခြေခံကြဆုံးဥပမာယထာကား15မိနစ်တစ်စင်းစင်ချားပြီးတော့လွှတ်ပေးမယ်။နောက်ရုံစင်ရုံတက်ချင်းကြောင်းစင်ကြောင်းတက်ချင်းဈေးအဖွင့်အပိတ်ချင်းတွေမှာပုံမှန်ထက်ပိုလွှတ်ဖို့လိုပါတယ်။ဘယ်နေရာတွေဟာအချက်ချကြပြီးတော့ခီးသွွားတွေပိုများတယ်လဲ။မနေ့ဘယ်အချိန်ကနေပြီးတော့ညဘယ်အချိန်လောက်ထိခီးသွွားတွေရှိတယ်လဲ။အဲ့ဒါမျိုးပါ။ဘာပြောင်းလဲလှုပ်လှုပ်ငကူအချိန်ဤထက်ပိုကောင်းလာတဲ့ပြောင်းလဲမှုမျိုးပဲဖြစ်ရပါမယ်။
ဒါကတော့ရွှေဆောင်အေးလွင်ဆိုတဲ့သောရရှင် Facebook ပေါ်မှာသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ဒီစနစ်တက်မှာဘယ်နေရာတွေလိုအပ်ချက်တွေဖြစ်နေလဲဆိုပြီးတော့ထောက်ပြလာတဲ့သောရရှင်တွေလည်းရှိပါတယ်ရှင်။မင်းမုံခက်က
အမှန်ဖြစ်တင်တာကကားလိုင်းတွေကိုအကုန်ဖြတ်ပြီးလိုင်းအစ်စ်ရေးဆွဲတာကလမ်းကြောင်းမလို့လောက်ဘူးဖြစ်သွားတာပါ။အရင်လမ်းကြောင်းအတိုင်းပဲအဲ့နံပါတ်ကိုမထသတစိုက်တွေအကုန်ခွာ YMS တက်လိုက်ရင်ရပါတယ်။အခုလိုမျိုးတူညီဝတ်စုံနဲ့ယူနီဖောင်းဝေးရမယ်။သူတို့ချမှတ်တဲ့အတိုင်း3မိနစ်ထက်ပိုမရရဘူး။ ငွေကြေးကိုနှစ်ရာထက်ပိုမကောက်ရဘူး။တစည်းနဲ့တစည်းလူမမောင်းရဘူး။စီကံမလိုက်နာတဲ့ကာသမားကိုပြည်သူနဲ့လက်တွဲပြီးတင်းတင်းကြပ်ကြပ်အေးအေးယူနိုင်မယ်ဆိုရင်ဒီပြဿနာတွေကိုဖြေရှင်းနိုင်မှာပါ။အဆင့်မမီရဲအရန်ဆုတ်တဲ့ကားတွေကိုလိုင်းကအနာပေးပြီးတော့မောင်းလို့အဆင်ပြေမဲ့ကားတွေထပ်ပြီးတော့ခွင့်ပြုရပါမယ်
။စနစ်သစ်တစ်ခုပြောင်းရင်တော့အမှားဆိုတာရှိစမြင်မလို့နည်းနည်းလေးသိခံစောင့်ကြပါဆိုပြီးတော့ဖြေပြောက်ပြောလာတဲ့သောရရှင်နေတဲ့မှာပါလာလာဆိုပြီးတော့ Facebook နာမည်နဲ့သောရရှင်ကအခုလိုရေးလာပါတယ်
။အလွန်ဆုံးတစ်ပတ်ပေါ်အဆင်ပြေသွားမှာပါ။လိုင်းဒီမှာကားတွေထပ်တိုးပြီးတော့လိုလိမ့်မယ်ထင်ပါတယ်ရက်ချတင်ထွက်စနစ်သာတော့ပါလိုရာခီအမြန်ရောက်ပါလိမ့်မယ်ဘယ်နှစ်မဲ့ပြောင်းစီစီလူစည်းနိုင်တဲ့ရင်စည်းကဖြစ်ဖို့သာရေးကြည့်ပါတယ်ဒီမနေ့ကဆိုကောင်းမလေးတယောက်သွားပြန်ကားကအတိအကျပဲယူခဲ့တာလားမသိလိုရာခီလည်းမရောက်သေးပါတဲ့ပစံလည်းဂုံအားငယ်စိတ်နဲ့ငိုလို့ကူညီပေးတဲ့လမ်းအဖွဲ့ကဘယ်ကားစီပါဆိုပြီးတော့ကားကတထောင်ထုတ်ပေးပြီးကူညီလိုက်တာလည်းတွေ့ရပါတယ်စီးကတက်တာမယ်ဆိုရင်နှစ်ဆင့်သုံးဆင့်ပြောင်းစီရလဲတာမန်လောကရသူအများစုအတွက်ပို့ပြီးတော့အဆင်ပြေမယ်ထင်ပါရဲ့ဒီကနေ့တကယ်ဖြစ်ခဲ့တာပ
ါဒါကတော့ဇန်နဝါရီလ16ရက်နေ့မှာစတင်တဲ့ရန်ကုန်ဒီဘက်စကားပို့ဆောင်ရေးစနစ်တွေကိုပြုပြင်ပြောင်းလဲလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဒီအဆင်ပြေတာအဆင်မပြေတာတွေနဲ့ပတ်သက်ပြီးသောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကိုထုတ်ဖော်ပြီးရေးပြလာကြတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့အစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်ဒေတောင်းတဲ့သောရရှင်တွေကိုလည်းဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးတော့ဒေးတောင်းတဲ့သောရရှင်တွေကိုအလှည့်ပေးကြပါရစေ။ဇန်နဝါရီလ18ရက်နေ့မွေးနေ့ရှင်ဖိုးခွားစီအတွက်တော့ဦးမော်အန်တီဦးနဲ့ညီလေးညာညာတို့ကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါရစေ။ဇန်နဝါရီလ23ရက်နေ့မှာမွေးနေ့ကြရောက်တဲ့မောင်လေးထွန်းနဲ့ဇန်နဝါရီလ25ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီမလေးပြည့်လို့မောင်နှမ2ယောက်အတွက်တော့အဝေးကအမတွေရောက်ဖားတွေနဲ့တူတူမတွေကမြစ်တာတေးလက်ဆောင်ပါပါရစေတဲ့။ဇန်နဝါရီလမွေးနေ့ရှင်တွေဖြစ်ကြတဲ့ Auntie Doris လုံးတို့နဲ့ခွားခွားတို့ကိုတော့လှုပ်ပေါ်ခိုင်းပတ်တွေနဲ့အပေါင်းအသင်းတွေကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်။ဒီတစ်ပတ်တော့အေးတင်ချိုဆွေတည်ဆူထားတဲ့အမြင့်မ်းရှိမဲ့ချစ်သူဆိုတဲ့တချင်းလေးနဲ့ဖြော်ပြပေးကြပါတယ်ရှင်။ဇန်နဝါရီမွေးနေ့ရှင်တွေရော VOA တိတ်ချစ်တော်ရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်ဖို့လို့ညွှန်ပြပါမယ်။ငါစီစီတော့နော်။ဆိုရဲအမြဲတမ်းရှိမဲ့ချစ်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းင်းကလေးနေညာပိုင်းနဲ့တင်းင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့
VOA ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်းငွေနေညနဲ့အခုလိုတင်းင်းလာမနေ့ပိုင်းတွေမှာနှာစင်နိုင်ကြပါလိမ့်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်က America First အမေရိကန်ပြည်ထောင်စုအတွက်အရင်ဆုံးဦးစားပေးစဉ်းစားမဲ့မူဝါဒတွေကိုချမှတ်ကျင့်သုံးသွားမဲ့သဘောထားမျိုးသူ့ရဲ့ကြမ်းကြိမ်ပွဲမိန့်ခွန်းမှာထည့်ပြောသွားပါတယ်ဒါကြောင့်လည်းကမ္ဘာနိုင်ငံအသီးသီးမှာလှုပ်ခတ်မှုတွေရှိနေပြီးအမေရိကန်အစိုးရတည်းရဲ့ခြေလှမ်းတွေကိုအထူးသတိထားစောင့်ကြည့်နေကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီကိုအခုမှအစာပြိုအခြေတည်နေရတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာရဲ့စောင့်ကြည့်ထောက်ခံအားပေးမှုအထူးသဖြင့်အမေရိကန်လိုကမ္ဘာဒီမိုကရေစီထိပ်တန်းနိုင်ငံကြီးရဲ့မပြတ်အာရုံစိုက်မှုလိုအပ်နေတဲ့အချိန်မှာအစိုးရတည်းရဲ့အကူသဘောထားကတစုံလုံးအနေနဲ့ဘလောက်ထိရိုက်ခတ်လာနိုင်ချေရှိတယ်လို့ VOA သောရရှင်တွေကယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဒိုင်းရိုက်လိုင်းစီစဉ်မှာသုံးသက်ဆွေးနွေးကြည့်ရအောင်ပါဒီစီစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လည်းပို့ထားပေးလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1239238999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်နေအားလုံးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
တင်ကညတရရလေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစီရှင်အခုပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြပါတော့မယ်2018ဘန်တာနှစ်မြမစီဝါရေးဘလောက်တွတ်တက်မှာလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒါမဲ့ဇန်နဝါရီ30နေ့ဆိုရင်ပြည်တော်စုအဆင့်လွှတ်တော်အသီးသီးရဲ့အစည်းအဝေးတွေပြန်ပြီးကျင်းပပါတော့မယ်အခုဒီချိန်ပြန်ဆမဲ့လွှတ်တော်မှာအဓိကဆွေးနွေးဆုံးဖြတ်ကြမဲ့အကြောင်းအရာကတော့2018ခုနှစ်အတွက်အစိုးရဘတ်ဂျက်ရတာချက်ဖြစ်ပါတယ်ဒီအတွက်လည်း NLD အစိုးရဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာသမရဦးထင်ကျော်ကိုယ်တိုင်ဦးဆောင်တက်ရောက်တဲ့ဗန္ဒာရေးကော်မရှင်အစည်းအဝေးကိုကျင်းပခဲ့ပါသေးတယ် NLD အမတ်တွေလွှမ်းမိုးတဲ့လွှတ်တော်တွေစတင်ခဲ့တာတစ်နှစ်နီးပါးရှိလာပြီဖြစ်ပေမဲ့အခုဒီချိန်ကတော့ပထမဦးဆုံးအချိန်ဖြစ်အစိုးရဘတ်ဂျက်ကိုကို့ဖာသာကိုရတာရှာဖွေသုံးဆွဲရမှာပါပြီးခဲ့တဲ့2016ဆက်ခွန်ဘာနာနှစ်အတွက်ကတော့အရင်ပြည်ခိုင်ပြိုလွှတ်တော်ကအတည်ပြုပေးခဲ့တဲ့ဘတ်ဂျက်ရာထားချက်တွေအတိုင်းအကောင့်တွေဖော်ခဲ့ရတာဖြစ်ပါတယ်။လာမယ့်လွှတ်တော်စည်းဝေးကာလမှာအတည်ပြုပေးရမယ့်အစိုးရဘတ်ဂျက်အခြေအနေဘယ်လိုရှိသလဲ။မြမစည်းဝေးဖွံ့ဖြိုးတိုးတက်ဖို့အတွက် NLD အစိုးရဘာတွေလုပ်ကိုင်နိုင်ခဲ့ပြီလဲ။အခုနှစ်မြမစည်းဝေးပိုကောင်းလာနိုင်မလားဆိုတာဆွေးနွေးတင်ပြသွားပါမယ်။
2018ဘန်နာရီနှစ်အတွက်အစိုးရအသုံးစရိတ်ဘတ်ဂျက်ရထားချက်ဟာအရင်သမရဦးသိန်းစိတ်အစိုးရလက်ထက်ဘတ်ဂျက်ရထားချက်အတိုင်းပဲတိုးလဲမတိုးတက်စုပ်လဲစုပ်ယုပ်မသွားအောင်ရေးဆွဲထားတာတွေ့ကြရပါတယ်။2016ဘတ်ဂျက်စီးရင်မှာအစိုးရဖွဲ့ဝင်တွေဟာကျပ်ငွေ10 trillion ဖြစ်ပြီးသုံးမဲ့ငွေကတော့ကျပ်ငွေ21 trillion နီးပါးရှိတာတွေ့နိုင်ပါတယ်။ဘတ်ဂျက်လုံငွေက4 trillion နီးပါးဖြစ်ပြီးလုံငွေနဲ့ GDP အချိုးဟာ 4.5% ခန့်နှုန်းရှိခဲ့တာတွေ့နိုင်ပါတယ်။အလားတူအခု NLD အစိုးရကိုယ်တိုင်ရေးဆွဲတဲ့ဘတ်ဂျက်မှာလည်းအစိုးရဖွဲ့ရဲ့ဝင်ငွေ18 trillion နီးပါးသုံးငွေ21 trillion နီးပါးဖြစ်ပြီးလုံငွေက4 trillion ကျော်ပါတယ်။ဘတ်ဂျက်ရထားချက်မတိမ်မငြိမ်ဒါမှမဟုတ်အတူတူနီးပါးလောက်ဖြစ်တယ်ဆိုပေမဲ့လုံငွေပမာဏဟာအရင်နှစ်ကထက်ကျပ်ဘီလီယံ390ကျော်ပိုများနေတာတွေ့ကြရပါတယ်။လုံငွေနဲ့ GDP အချိုးဟာ 4.5 ရာခိုင်နှုန်းကျော်ပါတယ်။လက်ရှိ NLD အစိုးရလက်ထက်ပထမအဆုံးဘတ်ဂျက်ရထားချက်ဟာအရင်အစိုးရလက်ထက်နောက်ဆုံးနှစ်ကထက်ပမာဏပိုပြီးများမလာရတဲ့အကြောင်းကိုလည်းဗန်နာရေးကော်မရှင်အစည်းအဝေးမှာသမ္မတဦးထင်ကျော်ကဝန်ခံပြောဆိုတာရှိခဲ့ပါတယ်။အထူးသဖြင့်အစိုးရဝင်ငွေတိုးတက်မလာတဲ့ကိစ္စပါ။အဲ့ဒါတွေကတော့အစိုးရရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့တဘာဝဓာတ်ငွေကရတဲ့ဝင်ငွေဟာကမ္ဘာတဘာဝဓာတ်ငွေဈေးနှုန်းတွေကျဆင်းသွားလို့ညှော်နှဲခဲ့တာဖြစ်တဲ့အကြောင်းတစ်ထုပ်လုံးတင်ပို့မှုကိုလုံးဝနီးပါးကန့်သတ်လိုက်တာကြောင့်တစ်နဲ့တန်ရာဇာတ်ကရတဲ့ဝင်ငွေမရှိသလောက်ဖြစ်သွားတဲ့အကြောင်းကျောက်ဆင်းပါဝင်တတ်ထုလုံးကွက်တွေကိုပြန်ပြီးစီစစ်နေတဲ့အတွက်ရငွေတွေကျဆင်းသွားတဲ့အကြောင်းလျက်စစ်တအားပူရဖို့တိုးတက်ထုတ်လုပ်နေပြီမဲ့အရှုံးခံထုတ်လုပ်နေရလို့ဝင်ငွေတိုးမလာတဲ့အကြောင်းစတာတွေဖြစ်ပါတယ
်ပြောရရင်အစိုးရဘတ်ဂျက်ရထားမှုမှာ ဝင်ငွေတိုးတက်မလာတဲ့အတွက်အသုံးစရိတ်တွေကိုလည်းတိုးမြင့်ရထားလို့မရဘူးဆိုတဲ့သဘောဖြစ်ပါတယ်။သမ္မတကမပြောပေမဲ့နိုင်ငံဝင်ငွေမှာအဓိကကဏ္ဍတစ်ခုဖြစ်တဲ့အကောက်ခွန်ကရတဲ့ဝင်ငွေကလည်းထင်သလောက်တိုးတက်မလာပါဘူး။ဒါနဲ့ပတ်သက်ပြီးအစိုးရအဖွဲ့ကတိုင်းပြည်မှာတရားမဝင်မှောက်ခိုကုန်သွယ်မှုတွေပမာဏများနေတယ်။ဒီအတွက်တရားဝင်ကုန်သွယ်မှုတွေပြန်ဖြစ်ပေါ်ပြီးအကောက်ခွန်တွေရသင့်သလောက်ရအောင်မှောက်ခိုတွေပြန်ဖမ်းမယ်။အရင်အစိုးရခေတ်ကတည်းကနာမည်ဆိုးနဲ့ကြော်ကြားလို့ပိတ်ခဲ့ရတဲ့ရှမ်းပြည်နယ်မန္တလေးမူဆယ်လမ်းပေါ်ကသိန်းနီရေဘူးစစ်စေးရေးဂိတ်နဲ့မွန်ပြည်နယ်ရန်ကုန်မြဝတီကားလမ်းပေါ်ကမယန်းကြောင်စစ်စေးရေးဂိတ်တွေကိုပြန်ဖွင့်မယ်လို့ဆုံးဖြတ်ပြီးအခုအကောင့်ထဲပေါ်နေပါပြီ။ NLD အစိုးရဟာမောင်ခိုဖမ်းမှုအခုလိုကြိုးပမ်းနေုံမကကုံသွယ်ရေးမှာတွင်းကုန်ပမာဏအလွန်များပြီးကုံသွယ်ရေးလုံငွေပြနေတာကိုလည်းထိန်းချုပ်ဖို့စ조사နေပါတယ်။အခုဆိုရင်နှစ်စဉ်ဂျပန်ကနေတပတ်ရစ်ကားအစီးရေ3,300ကျော်တင်သွင်းနေတာကိုကန့်သတ်ဖို့လုပ်နေပါပြီ။အဲ့ဒီလိုပြဿနာတွေအတွက်တွင်းကုန်တွေအပေါ်အခွန်တိုးကောက်တာမျိုးလုပ်မလား။ဒါမှမဟုတ်တွင်းကုန်တင်သွင်းတာကိုကန့်သတ်တဲ့ဥပဒေတစ်ခုရေးဆွဲပြဋ္ဌာန်းပြီးလုပ်ရင်ကောင်းမလား။ညှိနှိုင်းနေဆဲဖြစ်တာတွေ့ကြရပါတယ်
။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်တက်လာပြီးတဲ့နောက်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကိုအကြီးအကျယ်အဟန့်တားဖြစ်စေတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုအမေရိကန်နဲ့သက်ဆိုင်ရာနိုင်ငံတွေကဖယ်ရှားပေးအောင်စွန့်ဆောင်နိုင်တဲ့အတိုင်းရင်းနှီးမြှုပ်နှံမှုပမာဏကတော့ထင်သလောက်မတိုးတက်ခဲ့ပါဘူး။အခုနှစ်အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ6ဘီလီယံလောက်ဝင်လာဖို့ရည်မှန်းထားပေမဲ့လက်ရှိအချိန်ထိ4ဘီလီယံခွဲလောက်ပဲဝင်လာပါသေးတယ်။ဒါပေမဲ့လည်းအစိုးရစီမှလာပြီးတင်ပြထားတဲ့ရင်းနှီးမြှုပ်နှံမှုအဆိုပြုလွှာ90ဝန်းကျင်ပမာဏအားဖြင့်အမေရိကန်ဒေါ်လာ3ဘီလီယံကျော်ဖို့လောက်ရှိနေသေးတော့လာမယ့် match လမတိုင်ခင်အဲ့ဒါတွေကိုအတည်ပြုပေးနိုင်တယ်ဆိုရင်နိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဒေါ်လာ6ဘီလီယံကိုပြည့်မီသွားနိုင်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အတွေ့အမှုဦးအောင်နိုင်ဦးကတော့ပြောထားပါတယ်။ဒီလိုဖြစ်ရတာကလည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ရင်လက်ရှိအချိန်အထိကောင်းမွန်တဲ့ဥပဒေ၊ဤဥပဒေပြဋ္ဌာန်းလို့မပြေးသေးတာအခြေခံအဆောက်အုံတွေမကောင်းသေးတာစတဲ့အချက်တွေကြောင့်ဖြစ်တယ်လို့သမ္မတဦးထင်ကျော်ကဝန်ခံပြောဆိုပါတယ်။ဒီအတွက်လာမယ့်ဗန္နာနှစ်မှာနိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေနီးဥပဒေကောင်းတွေပြည့်ပြည့်စုံစုံပြဋ္ဌာန်းကျင့်သုံးနိုင်အောင်လုပ်တာရင်းနှီးမြှုပ်နှံမှုအတွက်လိုအပ်နေတဲ့အခြေခံအဆောက်အုံတွေကောင်းမွန်လာအောင်လုပ်တာစတာတွေကိုအကောင့်ထဲဖော်ရပါအောင်မယ်
။ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ဝန်ခံထားသလိုစီးပွားရေးတိုးတက်မှုနှေးကွေးနေပြီးလာမယ့်ဘဏ္ဍာရေးနှစ်အတွက်လည်းမြန်မာစီးပွားရေးအခြေအနေသိပ်ပြီးတိုးတက်လာဖို့တော့မမြင်နိုင်သေးပါဘူး။စီးပွားရေးအခြေအနေထင်သလောက်တိုးတက်မလာရင်အလုတ်ကန်အစ်စ်တွေအမြောက်များဖန်တီးပေးရေးစီးပွားရေးတိုးတက်မှုရဲ့အစည်းအဝေးကိုအောက်ခြေပြည်သူတွေအထိရောက်ရှိခံစားနိုင်ရေးဆိုတာတွေလည်းအကောင့်ထဲပေါ်လာဦးမှာမဟုတ်သေးပါဘူး။ဒီအတွက်ဆိုရဟာစီးပွားရေးကဏ္ဍမှာအခြေအနေတွေပိုကောင်းလာစေဖို့အတွက်ဥပဒေကြောင်းဆိုင်ရာတွေအခြေခံအဆောက်အဦပိုင်းဆိုင်ရာတွေမူဝါဒပေါ်လစီနဲ့စီမံခန့်ခွဲမှုပိုင်းဆိုင်ရာတွေမှာအများကြီးပြုပြင်ပြောင်းလဲလုပ်ကိုင်ဆောင်ရွက်ဖို့လိုအပ်နေသေးပါကြောင်းတင်ပြလိုက်ရပါတယ
်။ဒီစီတူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နာဆင်နိုင်ပါလိမ့်ရှင်အခုနောက်ဆုံးချက်နေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေကိုတော့ကိုငင်းချက်နဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါလိမ့်ရှင
်မကြခင်ကာလမှာကြားရောက်တော့မယ့်တရုတ်နှစ်တကူပွဲတော်အတွက်မိဘုံထွန်းကြီးအလှဆင်မှုတွေဟာတရုတ်လူမျိုးအများစုအတွက်ကတော့ရင်းနှီးပြီးသားဖြစ်ပါတယ်ဒီနှစ်မှာတော့တရုတ်ပြည်အလဲပိုင်းဟိနန်ပြည်နယ်ဆက်မန်ရှာမြို့ကမီးထွန်းပွဲဟာထူးထူးခြားခြားမြေကြီးအောက်ထဲမှာကျင်းတူပြီးဆင်နွှဲကြတာဖြစ်ပါတယ်။အနောက်မြောက်ပိုင်းဟိနန်ပြည်နယ်ရှန်ရှီပြည်နယ်တွေမှာဂူရီတူးပြီးတော့လူတွေနေထိုင်ကြတာဖြစ်ပါတယ်။သူတို့နေထိုင်တဲ့4,000ပုံလူနေထိုင်ရာဂူရီကိုတိုက်ကန်လို့ခေါ်ပြီးတော့အဲ့ဒီဂူရီကိုရောင်စုံမီးဘုံအသေးအကြီးတွေနဲ့အလှဆင်ထားတာပါ။ဒီပွဲတော်ကိုမြေပြန့်ပေါ်ကနေကြည့်လိုက်လို့ရှိရင်မီးဘုံကလေးတွေဟာမျက်စိတဆုံးမြေကြီးအောက်ထဲမှာအလှဆင်ထားတာကိုမြင်ကြရမှာပါ။နေရာအနှံ့ကခီးတော်အဲ့တဲ့တွေလည်းအများကြီးလာရောက်လဲပတ်ကြပါတယ်။အန်ရယ်ကင်းစီလှုပ်ဆောင်ချက်တစ်ခုအနေနဲ့ကတော့ပြည်အိုးဖောက်တာကိုတားမြစ်ထားပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံရဲ့မြို့တော်ကမ်ပါရာမှာထူးခြားစံပြပြီးအများပြည်သူကြည့်ရှုနိုင်တဲ့ဥပညာရုပ်ထုတွေအများအများရှိပါတယ်။ဒီလိုဥပညာလက်ရာတွေကိုဘယ်သူကလှုပ်ခိုင်းပြီးဘယ်သူတွေကဖန်တီးကြတာပါလဲ။တကယ်တော့ဒီလက်ရာတွေဟာမြို့တော်ကမ်ပါရာရဲ့အလှကိုထူးခြားစေတာပါ။လိမ္မော်ရောင်ပိုးဖလံရုပ်ကြီးကနေလူကလေးတွေစာဖတ်နေတဲ့အယုတ်ဆုံးအများကြီးရှိပါတယ်။လူကလေးတွေစနေလောက်တုန်းကမြို့တော်ကိုအုပ်ချုပ်ခဲ့တဲ့ဂျွန်စတန်ဟုတ်လက်ထက်မှာအများပြည်သူကြည့်ရှုနိုင်တဲ့အမှုပညာလက်ရာတွေကိုဖန်တီးနိုင်ဖို့အတွက်ရန်ပုံငွေသတ်မှတ်ပေးခဲ့တာပါ။အ ဆိုရရဲ့အသုံးစိတ်ခြေကနေတရားဂိုင်တော့ကိုအမှုပညာဖန်တီးမှုတွေအတွက်အသုံးပြုတာပါအမှုပညာလက်ရအသစ်တွေအများကြီးဖန်တီးနိုင်ခဲ့ပေမဲ့အစပိုင်းမှာတော့ရပ်ပုံငွေအသုံးပြုပုံတွေဟာအငင်းပွားစရာတွေဖြစ်ခဲ့ပါတယ်စိရိစဆန်တဲ့အမှုပညာလက်ရတွေကိုအများပြည်သူကလက်ခံဖို့ခက်ခဲခဲ့ပါတယ်လို့အမှုပညာရှင်တဲ့ဦးဖြစ်တဲ့ Phil Spellman ကပြောပါတယ်အဲ့ဒီနောက်မှာတော့ရပ်ပုံငွေအစီအစဉ်ကိုဖျက်သိမ်းခဲ့ပေမဲ့အမှုပညာလက်ရတွေကတော့ကြံရစ်ခဲ့ပါတယ်2012ခုနှစ်ကစပြီးတော့ဆူရဟာအများပြည်သူကြည့်ရှုခံစားနိုင်တဲ့ရုပ်ထုတွေကိုဝယ်ယူတဲ့အစီအစဉ်ကိုရက်ဆိုင်ခဲ့ပါတယ်။အမှုပညာတိုင်းဝိုင်းကတော့ဒါကိုပြောင်းလဲစေချင်ပြီးတော့ဒီအမှုပညာလုပ်ငန်းတွေအတွက်အသုံးစရိတ်တရာဂိုင်းလုံးသတ်မှတ်ထားတဲ့မူဝါဒဟာကောင်းတယ်လို့အများပြည်သူဆိုင်ရာအမှုပညာအကြံပေး Graham Humphreys ကပြောပါတယ်။အများပြည်သူရပုံငွေနဲ့လှူဆောင်တဲ့အမှုပညာလက်ရပေါင်းရတဲ့ချီရှိပြီးတော့တခုချင်းစီအတွက်ဒီနေရာသတ်မှတ်တာအပါအဝင်ဖန်တီးမှုလက်ရအောင်နောက်အမှုပညာရှင်ပါတေချာရွေးချယ်ဖန်တီးကြတာပါအခုချိန်မှာတော့ပုဂ္ဂလိကပိုင်းကတက်နိုင်သူတွေဟာအမှုပညာလက်ရဖန်တီးမှုရုပ်ထုတွေကိုဝယ်ယူပြီးကမ္ဘာရာမျိုးကအမှုပညာလက်ရတွေကိုဆက်လက်တိုးတက်အောင်လုပ်နေကြပါတယ်ရှင
်ဒီကတဲ့အဘကဥရောပတဝန်အေးလုံးတဲ့ထံကိုရင်ဆိုင်ခဲ့ရတဲ့ချိန်မှာတချို့လူတွေကတော့ဒီအေးအေးလိုင်းရဲ့ထံကိုဝမ်ပန်းသက်သာနဲ့အသုံးချခဲ့ကြပါတယ်။တောင်တက်တာဝါသနာပါသူတွေကချက်သမရနိုင်ငံ Liberate မြို့မှာရေခဲတောင်တစ်ခုဖန်တီးပြီးတောင်တက်ခဲ့ကြပါတယ်။ရေခဲအမှတ်အောက်အေးခဲလွန်းတဲ့ဒီအချိန်ကိုအခွင့်ကောင်းယူပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ Liberate မြို့အလယ်မှာရှိတဲ့တောင်နိုင်ငံတစ်ခုပေါ်ကနေရေရီလောင်းချအဲ့ဒီရေတွေအေးခဲသွားတဲ့နောက်မှာဖြစ်ပေါ်လာတဲ့ရေခဲတောင်ကြီးကိုတော်တော်ကြီးကိုခက်ခက်ခဲခဲနဲ့တက်ခဲ့ကြတာပါ။ဒီရေခဲတောင်ကြောက်နိုင်ရင်ဟာ25မီတာမြင့်ပြီးတော့ပြီးခဲ့တဲ့အပတ်စနေနေ့ကလေးကစပြီးတော့ကျွမ်းကျင်သူတွေနဲ့ဝါသနာရှင်တောင်တက်မဲ့သူတွေအတွက်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ရေခဲအမှတ်အောက်34ဒီဂရီဆဲဆီယပ်လောက်အေးခဲနေတဲ့အချိန်မှာတောင်တက်နေကြတာဖြစ်ပါတယ်။လာမယ့်အပတ်တွေမှာတော့အေးအနှဲငယ်ပေါ့သွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ခင်ဗျာ
။ကဘာတလွားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ကျမတို့ VOA ရဲ့တင်းနှင်းလာနေမနေ့ဖက်အစီအစဉ်တွေမကြခင်အဆုံးတက်ပါတော့မယ်ရှင်အစီအစဉ်အဆုံးမတက်ခင်မှာတော့သတင်းချင်းချုပ်ကိုကိုစော်ဝင်းနိုင်ကကြီးညာပေးပါမယ်ရှင
်ဆိုဝါပြင်းထန်တဲ့ရာသီဥတုကြောင့်အမေရိကန်ပြည်ထောင်စုတောင်ပိုင်းမှာလူ16ဦးထဲမှနေတေဆုံးသွားခဲ့ရပြီးလူတွေရဲ့အသက်အန္တရာယ်ဖြစ်စေနိုင်လောက်တဲ့နောက်ထပ်မုန်တိုင်းတွေတိုက်ခတ်လာဖို့အခြေအနေရှိတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းအတွင်းဂျော်ဂျီယာပြည်နယ်ထဲမှာဖြစ်ပေါ်ခဲ့တဲ့ပြင်းထန်တဲ့မုန်တိုင်းတွေလေဆင်နှာမောင်းတိုက်ခတ်မှုတွေကြောင့်အနည်းဆုံးလူ11ဦးသေဆုံးပြီးနောက်ထပ် 20 လဲထိခိုက်ဒဏ်ရသွားတယ်လို့ဆိုပါတယ်။ဂျော်ဂျီယာပြည်နယ်တောင်ပိုင်းဖလော်ရီဒါမြောက်ပိုင်းနဲ့အလာဘားမားပြည်နယ်အရှေ့ပိုင်းတွေမှာအင်အားပြင်းထန်တဲ့လေဆင်နှာမောင်းတွေတိုက်ခတ်ပြီးထိခိုက်ပျက်စီးမှုတွေရှိနိုင်တဲ့လေပြင်းတွေမိုးသီးကြွေမှုတွေနဲ့ကြုံရဖွယ်ရှိတယ်လို့လည်းအမျိုးသားမိုးလေဝသဌာနကတင်းထုတ်ပြန်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်မှာလူမှုကြီးကြပ်ရေးနဲ့ NAFTA မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်ကိစ္စရပ်တွေကိုပြန်လည်ဆွေးနွေးဖို့မက္ဆီကိုသမ္မတအန်ဒရီကီနီယက်တိုပညာနဲ့ရှေ့သတင်းပါတွင်တွေ့မယ်လို့အမေရိကန်သမ္မတအင်ဂျီရောကတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့သမ္မတထရမ့်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုဟာအခုသတင်းပတ်အတွက်သူ့ရဲ့အစိုးရအဖွဲ့အစည်းတွေကိုဂျေရုဆလင်မြို့မှာတင်းငွေတွေကဖွင့်လိုက်ပြီးအစ္စရေးနိုင်ငံအတွက်အရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်တစ်ဒေါ်နယ်ထရမ့်နဲ့စကားပြောကြားခဲ့ပါတယ်။နတန်ယာဟုနဲ့ထရမ့်တို့ဟာတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြတာဖြစ်ပြီးအမေရိကန်တန်ယုံတယ်လီဗီမြို့ကနေဂျေရုဆလင်မြို့ကိုပြောင်းမယ့်ကိစ္စကိုတော့ပြောဆိုခြင်းမရှိပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား152ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ကြောင်းသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီလူတွေကိုဘင်္ဂလားဒေ့ရှ်ကဖန်စီပီစစ်စေးမင်းမြတ်မှုတွေပြုလုပ်ပြီးတဲ့နောက်မှာဒါကာမြို့မှာရှိတဲ့မြန်မာတန်ရုံကိုပြန်ပို့လိုက်တယ်လို့ဆိုပါတယ
်။တနင်္လာနေ့မနေ့ဖက် VOA ရဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်းကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရေမူကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့အေဒန်ဥရကုဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.